Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမရှာဖောင်းပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးဝေးပါအခုမနေ့နိုင်ငံကသတင်းတွေကိုမနန္နာချန်နယ်တူတင်ပြပေးမှာပါဒီထဲမှာဆိုရင်ဘာလီမျိုးကလူစီကားတဲ့ခရစ်စမတ်ဇီးကိုထရက်ကားနဲ့ဝင်ရောက်တက်ခတ်မှုနဲ့ပတ်သက်ပြီးတော့တူနီရှားအမျိုးသားတယောက်ကိုဂျာမန်ရဲတပ်ဖွဲ့ကရှာဖွေနေပါတယ်။နောက်ပြီးတော့အခုလက်ရှိဥရောပမှာဖြစ်နေတဲ့ဖြစ်ပျက်တွေကမွတ်စလင်ဒုက္ခသည်တွေအမေရိကန်နိုင်ငံဝင်ရောက်ရေးသူ့ရဲ့စဉ်စားချက်တွေမှန်နေပြီလို့လက်ရှိရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေအပြည့်ဒီမနေ့နားဆင်ကြမယ့်သတင်းလော်ရီထဲမှာတော့
နိုင်ငံတကာမီဒီယာတွေကလက်ခံထားတာမဟုတ်ဘူးသတင်းထောက်တွေကိုယ်တိုင်လှုပ်လှတဲ့လူတွေကိုယ်တိုင်အဲ့ဒီဒေတာသွားခေါ်ပြီးပြမှာသူတို့ကအမှန်လို့ထင်တာပေါ့သူ
တို့ရခိုင်ပြည်နယ်အကြမ်းဖက်ဖြစ်ပွားတဲ့ဒေတာတဲ့သတင်းသမားတွေကိုသွားရောက်လည်လာခွင့်ပေးတဲ့အပေါ်သတင်းသမားတဦးဖြစ်တဲ့ဦးထောင်ကျော်တုံသက်ပြောဆိုချက်ပါအပြည့်စုံကိုတည်င်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင်မြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီစစ်တပ်ရဲ့အုပ်ချုပ်မှုအောက်ယိုယွင်းကျဆင်းနေတဲ့စီးပွားရေးပြန်လည်ဦးမော်လာအောင်လက်ရှိအရသာအစိုးရရဲ့ကြိုးပမ်းမှုအခြေအနေကြောင့်နဲ့သောရရှင်တွေကိုတည်တဲ့ချင်းတဲ့ပုံနဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်နဲ့မနန္ဒာချန်းတို့ပြောပြပေးပါမယ်ရှင
်။ဘာလင်မြို့ကလူစီကားတဲ့ခရစ်စမတ်ဇီးတစ်ခုတည်းကိုတနင်္လာနေ့ကထရက်ကားတစ်စီးမောင်းဝင်ပြီးတော့တက်ခတ်မှုနဲ့ဆက်နွယ်ပတ်သက်နေသူတူနီရှန်အမျိုးသားတယောက်ကိုဂျာမနီရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ဂါဇာမြို့မှာမွေးဖွားသူတူနီရှားနိုင်ငံသားအနစ်အမရီဆိုသူကိုဖမ်းဆီးဖို့အတွက်ဝရမ်းကိုဗိုလ်ထုနေမှာထုတ်ပြန်လိုက်ပါတယ်။ဖမ်းဆီးဖို့ထုတ်ပြန်တဲ့ notice စာထဲမှာဒီလူဟာနာမည်ကွဲ6မျိုးရှိပြီးတော့နိုင်ငံသား3မျိုးတုံးဆွဲခဲ့မှုတဲ့အကြောင်းလက်နက်ကင်ဆောင်ပြီးတော့အန္တရာယ်ရှိသူတူဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီလူရဲ့မျက်လုံးဟာအညိုရောင်ဖြစ်ပြီးတော့စပင်ကတော့အမဲရောင်ဖြစ်ပါတယ်ဂျာမနီအာနာဘယ်နီကဒီလူရဲ့ဓာတ်ပုံနှစ်ပုံကိုဖြန့်ဝေထားပြီးတော့ခမန်းသူ့ရဲ့အရက်အမြင့်နဲ့ခန္ဓာကိုယ်အလေးချိန်တို့ကိုလည်းဖော်ပြထားပါတယ်ရဲတပ်ဖွဲ့ကအဆိုပါလူကိုဂျာမနီနိုင်ငံအနှံ့ပြားနဲ့ဥရောပတိုက်အတွင်းရှန်ကန်ဗီဇာကင်းလွတ်ခွင့်ပြုထားတဲ့တိုင်းပြည်တွေမှာလိုက်လံရှာဖွေနေပါတယ်တန်တရားရှိတဲ့ပြီးတော့ဖမ်းဆီးထားသူနောက်တူဖြစ်တဲ့ပါကစ္စတန်နိုင်ငံသားကိုတော့တက်တီအထောက်ထားခိုင်လုံမှုမရှိတဲ့အတွက်ပြန်လွှတ်ပေးလိုက်ပါတယ်။လုံညုံရေးအဖွဲ့အစည်းတွေကဘိုရူနီမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတဲ့နောက်အမရီဟာတန်တရားရှိသူအစ်စ်ဖြစ်တဲ့အကြောင်းဂျာမနီပြည်ထရေးဝန်ကြီးကပြောဆိုပါတယ်။ဒါပေမဲ့အဲ့ဒီလူကိုတန်တရားရှိသူအစ်စ်တာသတ်မှတ်ထားပြီးတော့ကျူးလွန်သူအစ်စ်တေချာပေါက်ပြောဆိုတာမျိုးတော့မဟုတ်သေးဘူးလို့လည်းပြောပါတယ်။မီဒီယာတွေကရေးသားထုတ်ပြန်နေကြသလိုအမရီဟာအစ္စလာမစ်အစွန်းရောက်အဖွဲ့တွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတဲ့ဆိုတဲ့အချက်ကိုတော့ပြည်ထရေးဝန်ကြီးကအတည်ပြုဖို့ညင်းဆိုထားပါဗျ။အ
မေရိကန်ပြည်ထောင်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဒီသတင်းပတ်ထဲဥရောပမှာအကြမ်းဖက်တိုက်ခိုက်ခံရမှုတွေဟာရှေ့လာတဲ့သမ္မတတာဝန်လွှဲပြောင်းယူတဲ့အခါအမေရိကန်ကိုဝင်ရောက်ဖို့ကြိုးစားနေကြတဲ့မွတ်စလင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးသွားမယ်သူ့ရဲ့မူဝါဒတွေဟာမှန်ကန်ကြောင်းပြသနေတယ်လို့ပြောဆိုလိုက်ပါတယ်။သူ့ရဲ့အစီအစဉ်တွေဟာတရားရဂိုင်းနှုတ်မှန်တယ်ဆိုတာတောက်လျှောက်တတ်သိပြနေတယ်လို့လက်တလုံးဖြစ်နေတာတွေဟာအင်မတန်မှဆိုးဝါးလွန်းတယ်လို့လဲသူ့အစိုးရအဖွဲ့မှအဓိကကြတဲ့ယာရုနေရာတွေအတွက်ကိုယ်စလဲတွေကိုလူတွေမေးမြန်းမှုတွေဆက်လုပ်နေတဲ့ဖလော်ရီဒါပြည်နယ်မှာသတင်းတောက်တွေကိုထရန့်ကပြောဆိုခဲ့တာပါလူ၁၂ယောက်သေဆုံးခဲ့တဲ့ဂျာမနီနိုင်ငံဘာလင်မြို့တော်ကခရစ်စမတ်ဇေးတစ်ခုတည်းထရက်ကားနဲ့တိုက်ခိုက်မှုတူရကီနိုင်ငံအန်ကာရာမြို့တော်မှာရုရှားတပ်မတ်ကြီးလှုပ်ကြံခံရမှုတွေနဲ့ပတ်သက်ပြီးမေးမြန်းစဉ်ရွေးကောက်ခံသမ္မတထရန့်ကအင်မတန်မှဆိုးဝါးလွန်းတဲ့ဖြစ်ရပ်တွေဖြစ်ခဲ့တဲ့ဖြစ်တဲ့အကြောင်းကိုပြောဆိုခဲ့တာဖြစ်ပါတယ်အကြံဖက်လောက်ရက်တွေဟာလူသားတို့ဖို့တိုက်ခိုက်မှုဖြစ်တာမို့ဒီလောက်ရက်တွေကိုဟန်တားရမယ်လို့လဲထရန့်ကပြောဆိုခဲ့ပါတယ်သမရရွေးကောက်ပွဲစည်းရုံးရက်ကလာအစပိုင်းမှာတော့အမေရိကန်ပြည်ထောင်စုရဲ့မွတ်စလင်တွေဝင်ရောက်မှုကိုလုံးဝတားမြစ်ဖို့ထရန့်ကပြောဆိုထားခဲ့ပေမဲ့နောက်ပိုင်းမှာတော့အကြံဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့နိုင်ငံတွေကနေအမေရိကန်ကိုလာရောက်ဖို့ကြိုးပမ်းသူတွေကိုအစွမ်းကုန်စစ်ဆေးတာမျိုးလှုပ်ဆောင်မှုကတိပေးခဲ့တာဖြစ်ပါတယ်
စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပူကနေတဘုံနေတဲ့အရက်သားတွေကယ်ဆယ်ပြောင်းရွှေ့ပေးရေးအစီအစဉ်ဟာတရက်နောက်ကျခဲ့ပြီးတဲ့နောက်ဆုံးအတုပ်အဖြစ်ရွှေ့ပြောင်းမှုတွေပြန်လည်စတင်နေပါတယ်။အခုဆိုရင်ဘတ်စကားတွေဟာအလက်ပူမြို့အရှေ့ဘက်ကနေပြန်ပြီးတော့ထွက်ခွာနေကြပြီဖြစ်တယ်လို့စီးရီးယားနိုင်ငံအတွင်းမှရှိနေတဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။လူပေါင်း3000လောက်ကိုတင်ဆောင်ထားတဲ့ဘတ်စကားအစီး60ဟာ ရေခဲလောက်အောင်ရာသီဥတုအေးဆက်နေတဲ့အလက်ပိုမြို့ရှေ့ဘက်ကနေလူတွေကိုတဲဆောင်ပြီးတော့ထွက်ခွာဖို့အဆင်သင့်ဖြစ်နေပြီဖြစ်တဲ့အကြောင်းစီးရီးယားအခြေစိုက်ဗြိတိရှလူခွန်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောဆိုပါတယ်ဒါဟာအလက်ပိုမျိုးရဲ့နေရာချုပ်ကို၄နှစ်ကြာသိမ်းပိုက်ခဲ့တဲ့တပုံတွေအတွက်မြို့ကနေထွက်ခွာဖို့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်အခုလိုရွှေ့ပြောင်းပေးမှုအဆုံးသတ်သွားပြီးခဲ့ရင်တပုံတွေထိန်းချုပ်ခဲ့တဲ့အလက်ပိုမျိုးဟာသမရဘာရှောအယ်အဆိုင်ရဲ့ထိန်းချုပ်မှုအောက်ကိုအပြည့်အဝရောက်ရှိသွားမှာဖြစ်ပြီးတော့ဒါဟာ၆နှစ်နီးပါးကြာစီးရီးယားပြည်တွင်းစစ်ကာလအတွင်းမှာတမိုင်းဝင်ဖြစ်ပျက်လည်းဖြစ်ပါတယ်ခင်ဗျာ
ရုရှားတမတ်ကြီးဒီသတင်းပတ်အစောပိုင်းကလှုပ်ကြံခံရမှုဟာမွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ရဲ့ကိုယ်ရဲ့အဖွဲ့ဝင်တဦးကလှုပ်ခဲ့တယ်ဆိုတာရုံမှတန်တရားဖြစ်เสียမှရှိဘူးလို့တူရကီသမ္မတရက်ဆက်တေးရအာရိုဝန်ကပြောဆိုလိုက်ပါတယ်။လှုပ်ကြံသူဟာတူရကီအစိုးရကဘာသာရေးခေါင်းဆောင်ဂူလန်ရဲ့အဖွဲ့ကိုအတူကောက်ရည်ညွှန်းပြောဆိုလေးရှိတဲ့ဖီတိုကွန်ရဲ့အဖွဲ့ဝင်တဦးဆိုတဲ့အချက်ကိုလျှို့ဝှက်ထားဖို့မလိုကြောင်းလဲသမ္မတအာရိုဝန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးတော့တူရကီမှာဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုအတွက်ဆွဆွဲခံထားရတဲ့ဘာသာရေးဆရာဂူလန်နဲ့လူသက်သမားဟာဆက်ဆက်မှုရှိတယ်လို့တူရကီအစိုးရကယုံကြည်တဲ့အကြောင်းလဲဒီသတင်းပတ်အစောပိုင်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဖုန်းပြောရမှာတူရကီနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်တူရကီသမ္မတအာရိုဝန်ကတော့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲကြမှာပထမဦးဆုံးအကြိမ်လူသိရှင်ကြားထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်တရားဟောဆရာဂူလန်ဟာတိုက်ခိုက်မှုကိုဒီသတင်းပတ်အစောပိုင်းမှာပဲရှုံချခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှာဂူလန်ရှိနေတာကြောင့်ရုရှားသံမတ်ကြီးလှုပ်ကြံခံရမှုမှာပါဝင်ခဲ့တယ်ဒါမှမဟုတ်ဒီထောက်ခံအားပေးခဲ့တယ်လို့ပြောဆိုနေတာတွေဟာလုံးဝအတိတ်ပဲမဲ့လွန်းတဲ့ပြောဆိုမှုတွေဖြစ်နေအမေရိကန်ပြည်ထောင်စုကတော့ပယ်ချခဲ့ပါတယ်ရုရှားနိုင်ငံကတော့တူရကီနိုင်ငံဆိုင်ရာရုရှားသံမတ်ကြီးလှုပ်ကြံခံရမှုဟာဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုဖို့စော်လွန်သေးတယ်လို့ဗုဒ္ဓဟူးနေ့အစောပိုင်းမှာပဲပြောဆိုခဲ့ပါတယ်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE အမေရိကန်တိုင်းမြန်မာပိုင်းစီစဉ်ကကြာတာပတိနေ့မနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါတယ်တရုတ်နိုင်ငံအတွင်းပြည်ပရဲ့ဩဇာတည်ရောက်မှုမရှိအောင်ဟန်တားတဲ့နောက်ဆုံးကြိုးပမ်းချက်တည်းအနေနဲ့အကျိုးအမြတ်မယူတဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း 9,000 ရဲ့နိုင်ငံတွင်းလှုပ်ရှားဆောင်ရွက်မှုတွေကိုတရုတ်အစိုးရကဆက်လက်ပြီးတော့တင်းကျပ်စွာထိန်းချုပ်လိုက်ပါတယ်။ AB လအတွင်းမှာပြဋ္ဌာန်းခဲ့တဲ့ဥပဒေအရပြည်ပအဖွဲ့အစည်းတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုဖော်ပြထားပြီးအဖွဲ့အစည်းတွေအနေနဲ့လှုပ်ရှားဆောင်ရွက်မှုအတွက်ရဲတပ်ဖွဲ့မှစီရင်တွေ့ရမှာဖြစ်တယ်လို့ဥပဒေတည်ရောက်မဲ့ဇန်နဝါရီလ1ရက်မတိုင်ခင်အစိုးရရဲ့စီမံကွန်ကဲမှုပေးဖို့အတွက်ရှောက်ထားရမှာလည်းဖြစ်ပါတယ်။ခမန်းကြီး200လောက်ထဲမှာအများပြားဟာအငင်းပွားစရာမရှိတဲ့ရေထင်းသိမ်းရေးဘီအန်ဒီရဲ့ကေဇေရေးအတက်မွေးဝမ်းကြောင်းပညာသင်ကြားရေးစတာတွေကိုလှုပ်ဆောင်နေတဲ့အဖွဲ့တွေဖြစ်ပါတယ်။စီကံတင်းကျပ်ခံရတဲ့အဖွဲ့တွေကတော့ဥပဒေရေးရေးရာဆိုင်ရာပြီးတော့လိန်တန်းတို့ညီမျှမှုဥပဒေစိုးမိုးမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့အနီးမီရှူမီပန်ရောက်တဲ့ဈေးထဲမှာပောက်ကွဲမှုဖြစ်ပွားရာကလူပေါင်း31ယောက်ထက်မနည်းသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်သေဆုံးသူတွေထဲကတဝက်အောက်ကိုပဲဘဲသူဘဲဝါဖြစ်ကြောင်းကိုအာဏာပိုင်တွေကခွဲခြားနိုင်ခဲ့ကြပါတယ်မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ30အကွာမှာရှိတဲ့တော့ပါခ်မြို့တွေကဒီဆန်ပပလီတိုဈေးမှာခရစ်မတ်နဲ့နှစ်သက်ကူအတွက်ဈေးဝယ်တွေနဲ့စီကားနေတဲ့အချိန်ပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တာပါဈေးထဲကဆိုင်ကန်အများစုကတော့ပျက်စီးသွားခဲ့ပြီးတော့ပောက်ကွဲမှုကြောင့်မိဂိုလုံးကြီးတွေမိုးပေါ်ကိုတက်လာတဲ့အချိန်မှာပဲလူတွေအသက်လူပြီးပြေးခဲ့ကြရတာဖြစ်ပါတယ်ထိခိုက်ပျက်စီးမှုဟာကြီးမားလွန်းလာပြီးတော့သေဆုံးသူတွေထဲက73ယောက်ကိုသာဘယ်သူဘယ်ဝါဆိုတာခွဲခြားနိုင်ခဲ့တယ်လို့အစိုးရရှင်တွေကဗုဒ္ဓဟူးနေ့ကပြောဆိုပါတယ်မိလောင်သေဆုံးသွားသူတွေရဲ့ရုပ်လောင်းတွေကိုတိမ်မှုတိမ်ခင်းစစ်ဆေးသူတွေကမျိုးရိုးဗီဇခွဲခြားစိတ်ဖြာမှုတွေနဲ့ခွဲခြားနိုင်အောင်ကြိုးစားနေကြပါတယ်။ပောက်ကွဲမှုစုစုပေါင်း6ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းဗဟိုအစိုးရရှင်းနေချုပ်ရုံးကပြောပါတယ်။မီးနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းဆိုင်ရာဥပဒေကိုချိုးဖောက်မှုရှိမရှိနဲ့ခြေကွဲပွေဖြစ်ရအတွက်တစုံတစ်ယောက်မှတာဝန်ရှိမရှိဆိုတာသိနိုင်ဖို့လည်းစုံစမ်းစစ်ဆေးနေပါတယ
်။တရုတ်လာအိုမြန်မာနဲ့ထိုင်းနိုင်ငံတို့ပူးတွဲပြီးတော့မဲခေါင်မြစ်အတွင်းမှာအင်္ဂါနေ့ကရေချောင်းစီးပြပွဲတရက်ကျင်းပခဲ့ပါတယ်။2011ခုနှစ်ကစပြီးတော့အဲ့ဒီနိုင်ငံတွေကြားမှာမဲခေါင်မြစ်အတွင်းပူးတွဲပြီးတော့ကင်းလှည့်တဲ့9နှစ်မြောက်အထိမ့်မှအနေနဲ့ပြုလုပ်တာဖြစ်ပါတယ် မဲခေါင်မြစ်အတွင်းတရားဥပဒေစိုးမိုးမှုရှိစေရေးအတွက်၅နှစ်တာကာလအတွင်းလေးနိုင်ငံပူးတွဲပြီးတော့အချိန်ပေါင်း53ချိန်ကင်းလှည့်ခဲ့ပြီးအရင်ကထက်လုံခြုံရေးအခြေအနေပိုးပြီးတော့တိုးတက်ကောင်းမွန်လာခဲ့ပါတယ်။ရေချောင်းစီရေးပြပွဲမှာတရုတ်နိုင်ငံအနေနဲ့လာအိုနိုင်ငံကတင်းမောတွေပါဝင်ပြီးတော့ခြေတက်ခဲ့ကြပြီးလေးနိုင်ငံကိုယ်စားလှယ်အဖွဲ့တွေကတက်ရောက်ပြီးတော့အားပေးကြီးစုခဲ့ပါတယ်။53ချိန်မြောက်မြစ်တွင်းတရားဥပဒေစိုးမိုးရေးပူးတွဲကင်းလှည့်တဲ့အစီအစဉ်အဖြစ်တင်းမောတွေဟာတရုတ်နိုင်ငံဂွန်လိုင်းစိတ်ကန်းကနေစတင်ပြီးတော့ထွက်ခွာခဲ့ကြတာဖြစ်ပါတယ်။ဒီပူးတွဲကင်းလှည့်တဲ့အစီအစဉ်ကိုရေချောင်းစီရေးပြခန်းနာဟာတင်းမောစုစုပေါင်း9စီးနဲ့လုံခြုံရေးတပ်ဖွဲ့ဝင်အရာရှိစုစုပေါင်း190ပါဝင်ဆင်နွှဲခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာအဝေးထိန် drone ယာဉ်တွေနဲ့စစ်ပွဲရေးလုပ်ငန်းတွေအတွက်ပစ္စည်းပို့ပေးရတဲ့ဝန်ဆောင်မှုလုပ်ငန်းတွေစတင်လှုပ်ဆောင်ခဲ့ရမှာနာမည်ကြီး Google နဲ့ Amazon တို့ထက်တောင်အသာရခဲ့တဲ့အကြောင်းနီဗာရာပြည်နယ်မှာခြေစိုက်တဲ့ Flutty Company ကပြောဆိုလိုက်ပါတယ်။ 7-Eleven Store ဆိုင်နဲ့တွဲဖက်အလုပ်လုပ်နေတဲ့စစ်ပွဲရေးလုပ်ငန်းစတင်ထူထောင်ကားစ Flutty Company က drone ယာဉ်နဲ့ပစ္စည်းတွေကို88ခေါက်အောင်မြင်မြင်ပို့နိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ပထမတစ်လအတွင်းမှာပဲပစ္စည်းတွေကိုအိမ်တိုင်းရာရောက် drone ယာဉ်တွေနဲ့ပို့ဝန်ဆောင်မှုပေးနိုင်ခဲ့တဲ့အကြောင်း Flutty ရဲ့အမှုဆောင်အရာရှိချုပ်ကကြေညာချက်တစ်စောင်မှာပြောဆိုခဲ့ပါတယ်။ store ဆိုင်ကနေအိမ်ရောက်ကုမ္ပဏီရဲ့ဝန်ဆောင်မှုအတွေ့အကြုံကိုလူတိုင်းခံစားနိုင်တော့မယ့်အနာဂတ်အတွက်အေယာမခြေလှမ်းတည့်ရဖြစ်တယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်နဲ့မန္တနာချန်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့အနိုင်ငံတကာဆိုင်ရာသတင်းလွှာနဲ့စပါမယ်ရှင်လွန်ခဲ့တဲ့25နှစ်ကဆိုဗီယက်ယူနီယံပြိုကွဲမှုဟာဥရောပမှာကွန်မြူနစ်ဝါဒကျဆုံးပြီးတချိန်ကတမ္မနိကလကာကြီးပိုင်းခြားနေခဲ့တဲ့ဒေသအတွင်းမှာဒီမိုကရေစီခေတ်တည်းအတူအနောက်တိုင်းပုံစံ liberal ဝါဒနဲ့စီးပွားရေးဖွံ့ဖြိုးမှုတွေရှိလာခဲ့ပါတယ်။ဒါပေမဲ့ပညာရှင်တချို့ကတော့ဒေသအတွင်းဖွံ့ဖြိုးမှုဟာဒေသအနောက်ချမ်းနဲ့အရှိချမ်းနိုင်ငံတွေကြားမှာညီမျှမှုမရှိခဲ့သလိုဒီမညီမျှမှုဆက်ပြီးရှိနေတာနဲ့အမျှ EU ဥရောပသမဂ္ဂအပေါ်တင်းမာမှုတွေဖြစ်လာခဲ့ပြီးအမျိုးသားရေးလှုပ်ရှားမှုတွေခေါင်းထောင်လာစေခဲ့တယ်လို့ဆိုပါတယ်။VOA ရဲ့ဥရောပရေးရာသတင်းတော့ Louis Ramines ပေးပို့ထားတဲ့သတင်းကို Markin Phu ထွေးကတင်ပြပါလိမ့်မယ်ရှင်
။ဆိုဗီယက်အလံကိုနောက်ဆုံးချိန်ဖျောက်ချလိုက်တာဟာဒေသရီကွန်မြူနီဝါဒလွှမ်းမိုးမှုကိုအဆုံးသတ်လိုက်တဲ့သင်္ကေတပါ။ဒီမတိုင်ခင်အစောပိုင်းနှစ်နှစ်ကစလို့ဆိုဗီယက်ရုရှားဖန်တီးထားတဲ့အာဏာရှင်အစိုးရတွေပြိုလဲပြီးခေတ်သစ်တစ်ခုပေါ်လာခဲ့တာပါ။ဒီကိဥရောပဟာအရင်ကနဲ့လုံးဝမတူတော့ပါဘူး
။ Der Mauerfall hat uns gezeigt.
ဒတိုင်းကြီးပြိုကျသွားတာကကျမတို့အိမ်မက်တွေအမှန်တကယ်ဖြစ်လာတာကိုပြနေပါရယ်ဘယ်အရာမှအမြဲတမ်းမပြောင်းမလဲရှိမနေနိုင်ပါဘူ
းဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ပြောသွားတာပါသူပြောသလိုအမှန်တကယ်ဖြစ်လာခဲ့တဲ့ဆိုတဲ့အိမ်မက်တွေနဲ့ပဲဥရောပသမ္မတရဲ့အနောက်တိုင်းပုံစံဒီမိုကရေစီစနစ်ကိုကျင့်သုံးဖို့အစစ်အသစ်မဖြစ်သေးတဲ့နိုင်ငံတချို့ရှိနေသေးတယ်ဆိုတာကိုနောက်ပိုင်းမှာသိထားစရာတွေစိတ်ပျက်စရာတွေလည်းရှိလာခဲ့တယ်လို့ Oxford တက္ကသိုလ်ကလေ့လာသုံးသပ်သူ Alex Prafter ကပြောပါရယ်
A lot of those East European countries who wanted to go west to
ရှေ့ဥရောပနိုင်ငံအများစုကနောက်နိုင်ငံတွေလိုခင်မိပြီးဒီမိုကရေစီစနစ် liberal order နဲ့ချမ်းသာကျွမ်းမှုတွေကိုလိုချင်ခဲ့ကြသလိုဒီအတွက်ကိုလိုက်နိုင်တဲ့နှုံးတဲ့ကြော်ပြီးတော့ကျွန်တော်တို့အလွန်ကျွံလိုက်လုပ်ခဲ့ပါတယ်
။အာဂရိလိုက်စားမှုတိုက်ဖြတ်တာတရားဥပဒေစိုးမိုးပြီးတော့လွတ်လပ်စွာပြောဆိုခွင့်လိုလူ့ခွင့်ရေးတွေကိုလေးစားလိုက်တာကစတဲ့ EU ဥရောပသမဂ္ဂရဲ့စံနှုန်းတွေကိုဒီနိုင်ငံတွေကပြရခဲ့ကြတာပါ။ဒါပေမဲ့ဒီဆက်သမှုတွေကမလုံလောက်ပဲအနောက်နိုင်ငံတွေအနေနဲ့ဆိုဗီယက်ပုံစံစနစ်တွေကိုပြောင်းလဲအောင်မလုပ်နိုင်ခဲ့ဘူးလို့ Alex Prafter ကသုံးသပ်ပါတယ်
။ When you're in the queue in the waiting room you do put your laws right you do try to fight
ပြောင်းလဲဖို့ပြင်ဆင်နေတဲ့အချိန်မှာတော့ဥပဒေတွေကိုမှန်မှန်ကန်ကန်ပြဋ္ဌာန်းတာအားရလိုက်စားမှုတိုက်ဖြတ်တာတွေရှိပါတယ်။ဒါပေမဲ့တကယ်တမ်းစလုပ်တဲ့အခါမှာတော့အင်တိုင်းအားလိုက်လုပ်ချင်အောင်ဆွဲဆောင်နိုင်မလုံးနေလဲတိတ်မရှိခဲ့ပါဘူး။ဆိုတော့အနောက်ဥရောပနိုင်ငံတွေအနေနဲ့ဆိုဗီယက်အင်ပါယာလက်ချက်တည်ငြိမ်မှုမရှိတဲ့အာဏာရှင်စင်စန်လုံခြုံရေးကိုအလေးထားစဉ်းစားတဲ့အရှေ့ဥရောပနိုင်ငံတွေနဲ့ကြုံလာရတယ်လို့ပဲကျွန်တော်ကယူဆပါတယ်။
1990ပြည်လုံးနှစ်တွေအတွင်းရုရှားဟာနိုင်ငံခြားရေးဘူဝါဒထက်သူ့နိုင်ငံတည်ငြိမ်ရေးကိုအာရုံထားခဲ့ပါတယ်။ဒါကြောင့်လေဥရောပအနေနဲ့စစ်ပယ်တဲ့ပြည်ပြည်ပြောင်းလဲမှုတွေအားဆိုင်လုပ်တိုက်တဲ့အခွင့်အလမ်းရခဲ့တာလို့နိုင်ငံရေးလှိလာသုံးသပ်သူတဦးဖြစ်တဲ့ Gregory Weeks ကပြောပါရယ
် Last 25 years in Europe have been specifically a time when the European
ဥရောပမှာပြီးခဲ့တဲ့25နှစ်ကာလဟာအထူးသဖြင့်တော့ EU တွေပြင်ပကချင်းချောက်မှုတွေဖိအားတွေမရှိဘဲရှေ့ဆက်သွားနိုင်တဲ့အခွင့်အရေးရှိခဲ့တဲ့အချိန်မှာ ချို့ကတော့ဒါဆုံးရှုံးသွားတဲ့အခွင့်အရေးတရားလို့ပြောကြပါတယ်။ဘာလို့လဲဆိုတော့အခုဆိုရင်ကျွန်တော်တို့နယ်စပ်တွေမှာရွှေပြောင်းဒုက္ခတဲ့ကိစ္စတွေနောက်ရုရှားကကမ္ဘာနိုင်ငံရေးမှာပိုပါဝင်ပတ်သက်လာပြီး EU ကိုဖိအားတွေတိုးပေးလာပြီးတော့ခေါင်းပြန်ထောင်လာတဲ့ကိစ္စတွေဖြစ်လာပါတယ်
။ဒီကနေ့ဥရောပသဘကဟာမူလကဖွံ့ဖြိုးမှုအားကောင်းခဲ့တဲ့အနောက်ခြမ်းနိုင်ငံတွေနဲ့ဖွံ့ဖြိုးမှုအားနည်းခဲ့တဲ့အရှေ့ခြမ်းနိုင်ငံတွေအကြားပိုပိုကွဲပြားမှုတွေကြုံလာရပြီးတစ်ချိန်တည်းမှာရွှေပြောင်းဒုက္ခတဲ့ပြဿနာကလည်းလက်ရာဆိုးအမျိုးသားရေးလှုပ်ရှားမှုတွေပေါ်ပေါက်လာအောင်တိုးအားပေးရကြနေပါတယ်။ဒါရီကရုရှားကိုဒေသတွေဩစာလွှမ်းမိုးမှုတွေပို့ပြီးတော့ကြီးလာစေမဲ့အခွင့်အလမ်းအသစ်တွေဖြစ်လာပါကိုတချို့ကတော့စိုးရိမ်နေကြပါတယ်ရှင်
။မကင်ပြူထွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီရခိုင်ပြည်နယ်အကျန်းဖက်ဖြစ်ပွားတဲ့ဒေသတွေသတင်းသမားတွေကိုတွားရောက်လည်လာခွင့်ပြုတဲ့ပေါ်သုံးသက်ချက်ကိုနားဆင်ရပါမယ်။အကျံပြတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ကိုအစိုးရစီစဉ်မှုနဲ့သတင်းသွားယူနေတဲ့သတင်းမီဒီယာအဖွဲ့ရဲ့သတင်းဖော်ပြမှုဟာကုလပါဝင်နိုင်ငံကလူအခွင့်ရေးအဖွဲ့စည်းရဲ့စိုးရိမ်မှုတွေပြေပြောက်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့သတင်းမီဒီယာအကြက်ခတ်တွေကသုံးသပ်လိုက်ပါတယ်။အစိုးရအနေနဲ့ဒီထက်ပိုပြီးနိုင်ငံကသတင်းမီဒီယာကြီးတွေအပါအဝင်နိုင်ငံကလူအခွင့်ရေးအဖွဲ့တွေကိုလွတ်လွတ်လပ်လပ်စုံစမ်းလေ့လာခွင့်ပေးသင့်တယ်လို့လည်းအကြံပြုပါတယ်။အသေးစိတ်ကိုမဆုမြွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွင်မြန်မာဘင်္ဂလားနယ်စပ်ကနေကြားဆောင်စခန်းတွေနဲ့ရဲစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလူအင်အားနဲ့အကြမ်းဖက်အတိုက်ခိုက်ခံရပြီးတဲ့နောက်နယ်မြေရှင်းလင်းရေးတွေမှာအစိုးရစစ်တပ်နဲ့လူညုံရေးတပ်ဖွဲ့တွေဘက်ကလူခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိခဲ့တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံကလူခွေဖွဲ့တွေဘက်ကနယ်မြေတွင်းကိုလက်တွေ့ကွင်းဆင်လေ့လာခွင့်ပေးဖို့တောင်းဆိုခဲ့ကြပြီးတဲ့နောက်အခုလိုမျိုးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်မောင်နှုံဒေသဘက်ကကြေးဝါရီအထိနိုင်ငံကနဲ့ပြည်တွင်းသတင်းသမားတွေပါဝင်တဲ့သတင်းမီဒီယာအဖွဲ့ကိုပထမဆုံးအတုပ်အဖြစ်အစိုးရကတွားရောက်ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့အခုလိုမျိုးအစိုးရဘက်ကရွေးချယ်ပြီးအစိုးရရဲ့အစီအမံနဲ့တွားရောက်ရတဲ့ဒီခီးစဉ်ကနေကောင်းမွန်တဲ့အဖြစ်ရလဒ်တွေရအောင်တော့စွန့်ဆောင်နိုင်မယ်မထင်ဘူးလို့မြမရေးလစ်လာအကဲခတ်နေတဲ့သတင်းသမားတဦးဖြစ်တဲ့ဦးထက်အောင်ကျော်ကအခုလိုသုံးသပ်ပါတယ်
။အစိုးရတော့ပြောင်းသွားတော့ဗောလေစေးစိုးရနောက်ဦးသိစိုးရနေပြီးတော့ဒေါ်စန်းစစ်ကြီးစိုးရပြောင်းသွားပြီပဲ။အစိုးရဘက်မှာတောင်းတော့ထမ်းနေတဲ့လူတွေကလူဟောင်းတွေဖြစ်နေလို့လားတော့မသိဘူးသူတို့အမြင်ကစစ်တပ်နေပြီးတော့တကယ်ကွင်းထဲမှာဖြစ်နေတဲ့အခြေအနေမှန်တယ်သူတို့သတင်းထုတ်ပြနေတယ်ဗောလေဒါအမှန်ဆိုသူတို့ပြောတာလက်ခံရမယ်ဆိုတဲ့အမြင်မျိုးကြားနေရတော့ဖြစ်တယ်ဒါပေမဲ့နိုင်ငံတကာကွင်းလင်းတဲ့မီဒီယာတွေမှာကြတော့အဲ့လိုမဟုတ်ဘူးလေအစိုးရပြောတာအစိုးရပြောတာပဲလေဒါအမှန်တရားလို့နိုင်ငံတကာမီဒီယာတွေကလက်ခံထားတာမဟုတ်ဘူးသတင်းထောက်တွေကိုယ်တိုင်လှုပ်လာတဲ့လူတွေကိုယ်တိုင်အဲ့ဒီဒေတာသွားခေါ်ပြီးပြမှာသူတို့ကအမှန်လို့ထင်တာကိုဆိုတော့အခုရခိုင်မှာဖြစ်နေတဲ့ပြဿနာမှာလည်းအစိုးရဖက်အမြင်နဲ့ဒီနိုင်ငံတကာအမြင်နဲ့ကတော်တော်ကိုကွယ်လွယ်နေတယ်အစိုးရဖက်ပြောတာနဲ့လူခွေးရေးဖွဲ့တွေကဆက်တလိုက်တပ်ပေါ်ကနေပြတဲ့ပုံတွေနဲ့တော်တော်ကိုကွယ်လွယ်နေတဲ့ခါကျတော့ကျွန်တော်ထင်တာကတော့အစိုးရကဒီလောက်အခုသူလဲရွေးစင်ပဲဆိုတော့ဗောလေသူလူရွေးပြီးသွားပြီးတော့ပြယုံနေရတော့ဒါကနိုင်ငံတကာလက်ခံတဲ့အခြေအနေမျိုးတော့ဖြစ်လာမှာမဟုတ်ဘူးနိုင်ငံတကာတကယ်ပညာရှင်တွေတကယ်သတင်းဌာနတွေသတင်းသမားတွေခေါ်ပြီးပြမှာပဲဒါကတစိုးတရားနားလည်မှုရလာမယ်လို့ကျွန်တော်မြင်ပါတယ်
ရခိုင်ပြည်နယ်မောင်နှုံဒေသကိုသတင်းမီဒီယာအဖွဲ့သွားရောက်ပြီးသတင်းရယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စလမ်ရေးရာဘာသာရေးဌာနချုပ်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းထွန်းစိုးကသူ့ရဲ့အမြင်အခုလိုပြောပြပါဗျာ
။နိုင်ငံတကာစံတင်စံညွှန်းအနေနဲ့မီဒီယာသမားတွေလို့တကယ်အင်ဒီပန်ဒန့်လုပ်နေတယ်ဆိုရင်တော့ဘူးမပါပဲနဲ့ပေါ့နော်။သူတို့စိတ်ကြိုက်ပေါ့သူတို့တွေးကျင်တဲ့လူနဲ့တွေ့မယ်ပြောကျင်တဲ့လူနဲ့ပြောပြီးတော့တကယ်ကိုတေချာတဲ့ resource တွေတေချာတဲ့သတင်းတွေယူနိုင်မယ်ဆိုရင်တော့အဆင်ပြေတယ်လေ။အခုအစားကအားလုံးကန့်သတ်မှုတွေရှိနေတယ်။အဲဒီကန့်သတ်မှုတွေကလည်းနံပါတ်၁ကဟိုထုံးစံတိုင်းပဲ2012ရခိုင်ပြည်ထောင်စုစတဲ့ကလေးကအခုချိန်ကြီးကဗာလဲဆိုလုံခြုံရေးအကြောင်းပြချက်နဲ့ပေါ့နော်ဘာသူမဆိုအဲ့မှာရှိတဲ့လူတွေတောင်မှအသွားလာနေလုံခြုံရေးအကြောင်းပြချက်နဲ့သူတို့ကရဲကားတို့အဲအားလုံးမျိုးစီစဉ်ပြီးသွားနေရတဲ့အတိုင်းတာမှာအခုမီဒီယာသမားတွေကလည်းသူတို့ကလုံခြုံရေးအကြောင်းပြချက်နဲ့ပဲကန့်သတ်မှုတွေရှိနေတယ်အဲ့တကယ်ကိုတိကျခိုင်မာတဲ့ဒီ open resource တွေကိုရနိုင်မယ်လို့တော့ကျွန်တော်မထင်ဘူးဗ
ျစစ်တပ်ရဲ့လုံခြုံရေးတာဝန်ယူမှုနဲ့တွားနေရတဲ့ဒီခီးစဉ်အတွင်းဒေသခံတွေရဲ့တွေ့ဆုံမှုတွေမှာအကြမ်းဖက်ဖြစ်စဉ်တွေနဲ့ပတ်သက်လို့မေးမြန်းမှုတွေမှာလွတ်လပ်မှုရှိခဲ့ပါသလားလို့အဖွဲ့မှကိုရိုင်းလိုက်ပါသတင်းရယူနေတဲ့ Central News Bureau Editor ချုပ်ဦးစီသူအောင်မြင့်ကို VOA မြန်မာပိုင်းကမေးမြန်းတဲ့အခါ
အဲ့ဒါကတော့ဟိုရတယ်ဥပမာအားဖြင့်ဆိုရင်ရော်ဒီယိုရောက်တဲ့အခါဆိုရင်သူတို့လူတွေအများကြီးရှိနေတယ်ရှိနေတဲ့အခါကျတော့သတင်းတော့တွေကတော့ကိုကြိုက်တဲ့လူကိုကိုအဲ့ဒီမှာဆွဲပြီးတော့မေးတာတွေပါလေလဲလုပ်လို့ရတယ်အချို့ရွာတွေမှာဆိုရင်တော့ဥပမာလေးပဲပြောတယ်ဥပမာဒါတက်မတော်ကဖြစ်သားတွေကမိရှို့တယ်ဆိုပြီးတော့မှအဲ့လိုဆွဆွဲတဲ့လူတော့မှအဲ့ဒါနှစ်ယောက်လောက်အဲ့ဒါမျိုးတွေ့တယ် ခုရရွာမှာဆိုရင်ပြပြချက်မှာတော့မဟုတ်ဘူးသူတို့အဲ့ဒီအနေကန်ဒီကိုယ်တိုင်ပါတယ်ပါပြီးတော့မှဘယ်အိမ်ကိုဆိုရင်လဲသူတို့လုံခြုံရေးယူလိုက်တယ်ဒီလုံခြုံရေးယူပြီးဘသူ့ကိုတွေ့ကျင်ပါလဲဆိုရင်အဲ့ဒီလူဟိုကထွက်လာတယ်ထွက်လာပြီးတော့မှဖြစ်ကြွေးလောက်တာတွေပါလဲဆိုရင်လဲပြီးပန်ခေါ်သွားတာမျိုးတွေမလုပ်ဘူးဖမ်းဖမ်းကမှသာဖမ်းရောပေါ့နော်ဒါသူတို့ဥပဒေတိုင်းရဲလဲအတားတွေပါလို့လုပ်တယ်ဒီလိုမှမဟုတ်ဘဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ပါလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလားတော့ရွာသားတွေကိုယ်တိုင်ပြောတယ်အဲ့ဒါပေမဲ့စွတ်စွဲတဲ့ရွာလည်းရှိတယ်ပြောတဲ့ဒီမှာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုဘာလဲမတူဘူးပေါ့နော်ပြောတာဆိုတာတွေကမတူဘူးအလေးစားတွေကမတူဘူ
းနေမြင့်ရှင်းလင်းရေးနေမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွတ်စွဲချက်တွေနဲ့ဒေသခံတွေဘက်ကပြောဆိုမှုကတော့အမျိုးမျိုးဖြစ်နေတာကြောင့်အဖြစ်ပြက်မှန်ကိုသုံးသပ်ပေးနိုင်မှုကအချိန်ယူရအောင်မယ်လို့ကိုယ်တိုင်သွားရောက်လေ့လာနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်က VOA ကိုပြောခဲ့တာပါအကဲဆက်လာတဲ့လူမျိုးရေးပြည်ပခါတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဒေသတွေကိုသွားရောက်လေ့လာသတင်းရယူတဲ့အခါအတွေ့အကြုံရင့်ကျက်ပြီးသတင်းမှန်ကိုဗက်လိုက်မှုကင်းကင်းနဲ့တင်ပြနိုင်တဲ့သတင်းသမားတွေနဲ့နိုင်ငံတကာသတင်းမီဒီယာကြီးတွေကိုအစိုးရအနေနဲ့ဆေလွတ်တဲ့တယ်လို့လည်းဦးထက်အောင်ကျော်ကအကြံပြုပါတယ်။သတင်းမီဒီယာဌာနအသီးသီးကအဖွဲ့ဝင်73ဦးပါဝင်တဲ့ပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့ဟာရခိုင်ပြည်နယ်မောင်နှောဒေသကိုပထမဆုံးတွားရောက်ပြီးသတင်းရယူနိုင်တဲ့အဖွဲ့ဖြစ်ပြီးသူတို့ရဲ့ခီးစဉ်ကတော့ဒီဇင်ဘာလ19ရက်နေ့ကနေဒီဇင်ဘာလ22ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။မီဒီယာတွေတွားရောက်ပြီးသတင်းရယူနိုင်မှုအတွက်နောက်ထပ်ခီးစဉ်တွေကိုလည်းထပ်ပြီးတော့စီစဉ်ဆောင်ရွက်ပေးအောင်မှာဖြစ်တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆူမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့အစိုးရရဲ့ကြိုးပမ်းမှုဆိုင်ရာသတင်းဆောင်ပါကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီပြီးစစ်တပ်ရဲ့အုပ်ချုပ်မှုအောင်အရင်အမြင့်တွေနဲ့ကုန်သွယ်မှုတွေကိုလွဲမှားစွာစီမံခန့်ခွဲမှုတွေကြောင့်ရွယွင်းကျဆင်းနေတဲ့စီးပွားရေးကိုပြန်လည်ဦးမော်လာစေဖို့အယက်တာအစိုးရကကြိုးစားနေတာဖြစ်ပါတယ်။ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေအနေနဲ့အလုတ်ကိုင်းခွင်လန်းတွေဖန်တီးပေးနိုင်မဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုအဓိကအာရုံစိုက်လုပ်ကင်ကြဖို့လဲအစိုးရတွေကတိုက်တွန်းနေတာပါ။အမေရိကန်သမ္မတဘရက်အိုဘားမားရဲ့အမိန့်နဲ့မြန်မာနိုင်ငံအပေါ်ဒဏ်ခအရေးယူထားတာတွေကိုမကြသေးခင်ကပဲဖယ်ရှားပေးလိုက်တဲ့အတွက်လဲမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းတွေဥမော့ဆပြုလာနေတဲ့အကြောင်း VOA သတင်းတောက်ဒန်နီယယ်ဒီကတ်စရက်ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ကတင်ပြပါလိမ့်မယ်ရှင်။
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကအလုတ်ကိုင်ခွင်လန်းတွေအကြီးအကျယ်ဖန်တီးပေးနိုင်မှုမျှော်မှန်းထားတဲ့ကုန်ထုတ်လုပ်ငန်းတွေကိုတိုးချဲ့ပြီးစီးပွားရေးအားကောင်းလာဖို့ရည်ရွယ်နေတာဖြစ်ပါတယ်။2015ဖန်တာနှစ်မှာတုန်းကလည်းမြန်မာနိုင်ငံရဲ့ပြည်ပပို့ကုန်မဖန်တာဟာနှစ်ဆနီးပါးတိုးခဲ့ပြီးဒေါ်လာသန်းပေါင်း1100လောက်ထိဖြစ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်ငန်းတွေမှာအထူးကကြတဲ့ထည်ချုပ်လုပ်ငန်းမှာတော့အမျိုးသမီးအများစုပါဝင်လူပေါင်း 38,000 လောက်အတွက်အလုတ်ကိုင်တွေဖန်တီးပေးနိုင်ခဲ့တယ်လို့လည်းအပြည်ပြည်ဆိုင်ရာလူထုမှဖွဲ့ချုပ် ALU ကပြောပါတယ်။ကွန်ထရလုံငန်းတွေမှာလောက်ကဲ့နေသူတွေအတွက်အခွန်သက်သာဝင်ပေးမယ့်အစီအစဉ်တွေပါဝင်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေအစ်စ်ကိုလည်းအစိုးရကမကြသေးခင်ကပဲအတည်ပြုလိုက်တယ်လို့နှစ်ပေါင်းများစွာအမေရိကန်ကစီးပွားရေးပိတ်ဆို့တံခတ်မှုတွေလည်းစက်တင်ဘာလထဲဖယ်ရှားပေးလိုက်တာကြောင့်နိုင်ငံတကာကလုပ်ငန်းတွေမြန်မာနိုင်ငံမှာဝင်ရောက်လောက်ကဲ့နေမဲ့အခွင့်အလမ်းတွေလည်းပေါ်ပေါက်လာနေပါတယ်။မြန်မာနိုင်ငံထည်ချုပ်လုပ်ငန်းရှင်များအသင်းကတော့2024ခုနှစ်လောက်ရောက်ရင်အလုပ်သမားတန်တန်းခွဲလောက်ထိဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းအတွင်းရေးမှူးတော်ခန့်ခန့်ရွယ်ကပြောပါတယ်။
With that, all these, the interest, the will of the government side, and the lifting of the sanction.
ငွေရှင်တွေရဲ့စိတ်ဝင်စားမှုတွေ၊ဆိုးရွားဘက်ကစိတ်ဆန္ဒတွေ၊တက္ကသိုလ်မှုတွေဖိရှားခဲ့တာတွေနဲ့အတူပုဂ္ဂလိကနဲ့ထည်ချုပ်လုပ်ငန်းရှင်တွေ၊လုပ်ငန်းတွေတိုးချဲ့လုပ်ကဲ့လို့တဲ့ဆန္ဒတွေလည်းကြီးထွားလာမှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါ။ဒါပေမဲ့လည်းစိန်ခေါ်မှုတွေကလည်းရှိနေသေးပါ။အစိုးရအနေနဲ့လုပ်ငန်းရှင်တွေအတွက်ကြိုတင်ခန့်မှန်းတွက်ချက်မှုတွေလုပ်နိုင်မဲ့စီးပွားရေးဆိုင်ရာမူဝါဒတွေချမှတ်ရမှာတော့နှေးကွေးနေစေဖြစ်တယ်လို့လည်းထည်ချုပ်လုပ်ငန်းရှင်တူဖြစ်တဲ့ဦးဆိုင်မောင်ကပြောပါတယ်။အလို့သမားခွင့်ရင်းနဲ့ကုန်ထုတ်လုပ်မှုမှာနိုင်ငံတကာစံနေနဲ့အညီဖြစ်အောင်သူ့ရဲ့ကြားပြူထည်ချုပ်စေုံမှာပြည်ပအကူအညီနဲ့လောက်ကန်နိုင်ပေမဲ့လုပ်ငန်းတော်တော်များများကတော့မြန်မာနိုင်ငံရဲ့အပြောင်းအလဲချမှာရုန်းကန်နေရဆဲပဲလို့ဆိုပါတယ
်။ Before we are close.But now we are more moving to the democratic countries. So, yeah, the people have no experience
at all. ဒီကတမ်းပြည်မှာတကားပိတ်ထားခဲ့ရတာကအခုကဒီမိုကရေစီနိုင်ငံဖြစ်ဥတီပြောင်းလဲလာပြီမဲ့ပြဿနာတွေပေါ်လာရင်ဖြစ်ရှင်းဖို့လူတွေမှာအတွေ့အကြုံမရှိကြသေးတဲ့အကြောင်းကြားပြူထည်ချုပ်ဆက်ရုံပါရှင်ဦးဆိုင်မောင်ပြောခဲ့တာပါ။စီးပွားရေးဖွံ့ဖြိုးမှုတွေအားကောင်းမှုစူးစမ်းနေရတဲ့မြန်မာနိုင်ငံမှာအုပ်ချုပ်ရေးပုံစံအသင့်နဲ့အသားကျအောင်ရုန်းကန်နေရတော့မယ်လို့လည်းအပြည်အစံအလို့သမားဖွဲ့ချုပ် ALU ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဆက်သွယ်ရေးအရာရှိဖီယာမိုင်ဖီချိုင်ဝေါစီကပြောပါတယ်
It is simply because Myanmar never was a country that rules that has operated by rules of law.
မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးအောက်မှာရှိခဲ့ပြီးတဲ့အတိုင်းပြည်မဟုတ်ပါဘူး။ဒါကြောင့်လည်းဘာပဲလုပ်လို့ဥပဒေကအထက်မှာရှိမနေတတ်ပါဘူး။ဒီလိုကလုပ်ခဲ့တဲ့ကိစ္စတွေမှာဘာတစ်ခုမှအကူအကားလည်းမရှိခဲ့ဘူးပါဘူး။
အဲလူကတော့အစိုးရနဲ့အတူအလုပ်သမားကြီးရဲ့ဥပဒေကိုလည်းရေးဆွဲနေပါတယ်။လက်တလုံးမှာတော့ပြီးခဲ့တဲ့နေ့တည်းအနေဆုံးလောက်ကလစားဖြစ်ဒီနေ့ကို $1.95 နှုန်းသတ်မှတ်ထားတာကိုတွန်းမြင်ပေးဖို့တောက်ဆူဆန္ဒပြတာတွေလည်းရှိနေပါတယ်။အလုပ်သမားတမကတွေကလည်းအဖွဲ့ဝင်တွေပေါ်အရေးယူခံရတာတွေပုံများလာနေတယ်လို့တိုင်တန်းနေရတယ်လို့အလုပ်သမားတွေကိုယ်တိုင်ကိုယ့်ရဲ့ရပိုင်ခွင့်ကိုနားမလဲတာအလုပ်ရှင်တွေအနေနဲ့လည်းပြတ်ထန်းထားတဲ့စည်းမျဉ်းတွေကိုလိုက်နာဖို့ကြိုးပမ်းနေရတယ်လည်းရှိနေပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေအားကောင်းလာတာနဲ့အမျှထောင်နဲ့တောင်းနဲ့ချီတဲ့အလုပ်သမားတွေနဲ့မိသားစုတွေရဲ့လူနေမှုအဆင့်တန်းမြင့်မားလာစေဖို့အတွက်အလုပ်ရှင်အလုပ်သမားဆက်ဆံရေးရလဲအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မကြာခင်ပေါ်2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော်မှာပါ။ကုန်လုံးတော့ပဲနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထမှန်ဖိတ်ခေါ်ပါစေရှင်။အခုတော့သောရရှင်တွေကိုတေးသချင်းလေးတစ်ပုဒ်နဲ့ဖြောပြတင်ဆက်ပေးပါမယ်။အဆိုတော်လေးလေးဝါသည်ဆိုတဲ့ sound ဆိုတဲ့သချင်းကိုနားဆင်ကြရအောင်ပါရှင်။ဆိုတော့လေးလေးဝါသည်ဆိုတဲ့ဆောင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ပါရှင် VOA မြန်မာပိုင်းကြာတာပရင်းနေမနဲ့6နိုင်ကနေ9နိုင်ထိစီစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရအစီအစဉ်နဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ရမှာကတော
့21ရာစုပင်လူညီလာခံလှုပ်တုံးကတော့ကျန်ရူအလက်တက်တဲ့တဲ့မဆိုးဘူးငင်းငင်းကြီးတော့ပြီးပြီလို့ထင်နေရနေပြီတော့ခုတိုက်ပွဲလေ
းဆရာကျော်ရင်မြင့်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးစံမွေဝင်နဲ့မနန္ဒာချန်တို့စူးစီးတင်ဆက်ထားပါတယ်ရှင
်ထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာရဲ့အက်ဒီတာအာဘော်ကိုတင်ပြပေးရမယ်ဆိုရင်တော့မြန်မာနိုင်ငံအနောက်ခြမ်းမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေစိုးရိမ်စရာအခြေအနေတွေအတွက်အာဆီယံဖွဲ့ကြီးရဲ့နိုင်ငံရေးဝန်ကြီးတွေဆွေးနွေးခဲ့ကြပေမဲ့တိတ်ပြီးခြေခြေမြင့်မြင့်ရှိလာတဲ့အဖြစ်ဇုံတရားထွက်လာတာတော့မတွေ့ခဲ့ရပါဘူးဆိုပြီးအစချီရေးသားထားပါတယ်။နိုင်ငံရေးဝန်ကြီးတွေကိုဖိတ်ကြားပြီးတော့ရှင်းလင်းတင်ပြတဲ့ပွဲဟာယူသားပွင့်လင်းမှုရှိတဲ့အကြောင်းတန်တမန်တွေကပြောခဲ့ကြသလိုမြန်မာနိုင်ငံရေးခေါင်းဆောင်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်အတွက်တော့ဂုဏ်တက်စရာဖြစ်ခဲ့ပါတယ်။ရွေးချယ်တင်မြှောက်ခံမြန်မာခေါင်းဆောင်ဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့တင်းနှင်းလာနေမတိုင်ခင်အထိနှုတ်ဆက်နေခဲ့တဲ့အတွက်သူမကိုပေးအပ်ထားတဲ့နိုဘယ်ငြိမ်းချမ်းရေးဆုတောင်းပြန်ပြီးတော့ရုပ်သိမ်းမှုတောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတနင်္လာနေ့မှာဖိတ်ခေါ်ကျင်းပတဲ့အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့တရက်ကြာတကပွဲအစည်းအဝေးကတော့ကြိုဆိုရမှာဖြစ်ပါတယ်လို့ရေးသားထားပါတယ်။အာဆီယံဖွဲ့အတွင်းမှာရိုဟင်ဂျာအရေးဟာသဘောထားအမျိုးမျိုးနဲ့ဆွေးနွေးစရာဖြစ်နေတာကာလကြာခဲ့ပါပြီ။လူသားချင်းစာနာမှုအကူအညီပေးရေးအပါအဝင်ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ရင်ဒေါအောင်ဆန်းစုကြည်ပါဝင်မြန်မာခေါင်းဆောင်တွေကဆွေးနွေးဖို့ညှင်းဆိုလာခဲ့တာပါ။တနင်္လာနေ့မှာတော့အဲ့ဒီအရေးကိစ္စကဆွေးနွေးစရာဖြစ်လာခဲ့ပါပြီ။ဒီလိုအစည်းအဝေးလုပ်ဖို့ဖိတ်ရတာကလည်းဒေါအောင်ဆန်းစုကြည်အနေနဲ့နောက်ထပ်ပြင်းထန်တဲ့ဝေဖန်တာတွေထပ်ပြီးတော့ထွက်လာမှာကိုကြိုတင်ဟန့်တားလိုက်တဲ့သဘောဖြစ်တယ်လို့ဆိုပါတယ်။ဘာပဲဖြစ်ဖြစ်ဒီအဆင့်ကနေရိုဟင်ဂျာတွေအတွက်အထောက်အကူတွေပေးဖို့ပေါ်ထွက်လာတယ်။ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်နေတဲ့ဆိုတဲ့နေရာဒေသတွေကိုသတင်းသမားတချို့တွားခွင့်ပြုလာခဲ့ပါတယ်။နိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးဟာပြဿနာအရင်းခံကိုတင်ပြနှံ့ခဲ့ကြတယ်ရှေ့ဆက်ပြီးတော့လုံနိုင်မှုလမ်းဖွင့်ပေးနိုင်ခဲ့တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ
USCIRF စေမြန်မာ Mass Control is Military ဆိုတဲ့ခေါင်းစဉ်နဲ့ War Watch Monitor ကဖော်ပြရမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကနေဒေါအောင်ဆန်းစုကြည်အစိုးရရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်ဟာမြန်မာစစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောက်ထားရှိဖို့ဖြစ်တဲ့အကြောင်းထောက်ပြထားပါတယ်USCIRF ကထုတ်ပြန်ခဲ့တဲ့မြန်မာပြည်ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့အစီရင်ခံစာအသစ်ထဲမှာစစ်ဆိုးရလက်ထက်ရွေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအယက်သားထိန်းချုပ်မှုအောက်မှာရှိနေတဲ့မြန်မာစစ်တပ်ဟာဖျားချောင်းတွေကိုမယုံမသိမလေးမစားဖျက်ဆီးခဲ့တယ်လို့ဖျားချောင်းပြည်ဝုံတွေမှာလိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့တင်းအောင်ဆရာတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လုပ်ပိုင်ခွင့်လိုင်စင်ရထားတယ်လို့ဆိုဝါတဲ့လူခွင့်ရချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ပြောဆိုထားပါတယ်အမျိုးသားရဲ့အဆုံးရောက်တဲ့မဘာသာအဖွဲ့နဲ့အထူးသဖြင့်မြန်မာစစ်တပ်တို့ကကျူးလွန်နေတဲ့ဒီလိုအကြမ်းဖက်မှုတွေကိုအရေးယူကင်တွယ်ဖို့အပါအဝင်မြန်မာအစိုးရအနေနဲ့လှုံ့ဆော်တဲ့အချက်တွေကိုလည်းအစိုးရခန်းစာမှာအကြံပြုထားပါတယ်။ဤကုန်းမှာတော့မြန်မာနိုင်ငံမှာနောက်ဆုံးကောက်ယူခဲ့တဲ့သံကောင်းစင်းအရာ88ရာခိုင်နှုန်းဟာဗုဒ္ဓဘာသာလို့ဆိုပေမဲ့ခရစ်ယာန်ဘာသာကိုကွယ်မှုတိုးလာပြီးဗုဒ္ဓဘာသာကိုလူကြိုက်နဲလာတာကိုပြသနေတယ်ဆိုတာနဲ့စောင်းမကိုဤကုန်းချုပ်ထားပါတယ်ရှင်။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာသင်ခန်းစာအလက်ပါဒေါ်လလတန်းတင်ဆက်ထားပါရရှင
်။ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်။စာလုံးပေါင်းက B A D bad ကဆိုးတာမကောင်းတာM-O-U-T-H, mouth ကပါဇာဆိုတော့ စကွိုက်ကလုံးရဲ့တိုက်ရိုက်အသေးပဲကတော့ပစက်ကဆိုးတာမကောင်းတာပေါ့ရှင် idiom အသေးပဲကလည်းခတ်စင်စင်လို့ဆိုရပါလိမ့်မယ်သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary badmouths her husband everywhere so he got fed upand is planning to divorce her.
Mary ha, tu amyo ta ye atin go niya da ga ma lite pyo ni da be. Da chang le tu amyo ta ga sait goun pi do khu ro kwa shin mu pyin sin ni bi le lo a thei be ya ba le. U ma go naw ta khaw na sin chi cha ya aw.
Mary bad mouths her husband everywhere. So, he got fed up and is planning to divorce her.
Atin pyo me, tu mya a chang ma kaung pyo me.ကဲ့ရဲ့ပြောဆိုမယ်ဆိုရင်ဘယ်လိုပြောမလဲ
bad mouth
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဥကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ရန်ငွေ့ဝေစေငင်းငင်းရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားခိုင်မာရေးဖွံ့ဖြိုးတိုးတက်ရေးစတဲ့အလားအလာကောင်းအားလုံးဟာငြိမ်းချမ်းရေးဖြစ်ထွန်းမှုပေါ်အဓိကမူတည်နေတယ်ဆိုတာဘယ်သူမှမငြင်းနိုင်တဲ့အချက်ဖြစ်ပါတယ်။လူတိုင်းလည်းသိနေပြောနေကြပါတယ်။ဒါပေမဲ့အခုအခါမှာတော့ငြိမ်းချမ်းရေးအခြေအနေမိမ့်မိမ့်ကြီးတိုက်ပွဲတွေပြန်ဖြစ်လာနေပါတယ်။ဘာကြောင့်ပါလဲ။ငြိမ်းချမ်းရေးရနိုင်မဲ့အလားအလာကောင်းရှိပါရဲ့လား။မြန်မာရေးသုံးသက်သူတွေဖြစ်ကြတဲ့သတင်းစာဆရာကြီးဦးကျော်ရင်မြင့်ဦးဝင်းမင်းတို့နဲ့ဦးကျော်စင်သာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင
်။မြန်မာနိုင်ငံအရေးကိုစဉ်းစားလိုက်တိုင်းအစအစအရာရာတိုးတက်မဲ့ကိစ္စဟာဒီပြည်တွင်းငြိမ်းချမ်းရေးဟာအဓိကကြရလို့ပဲကျွန်တော်စဉ်းစားမိပါတယ်။အဲဒါကြောင့်ဒီငြိမ်းချမ်းရေးအလားအလာဘလောက်နှိစက်လာပါလဲ။ကိုဝင်းမင်းကိုအရင်မေးချင်ပါတယ်။မြန်မာနိုင်ငံရဲ့ငင်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးရေပူရသုံးသပ်ပါအခုဘလောက်နှိစက်ပြီလို့ကိုဝင်းမင်းထင်ပါလဲ
အခုနောက်ဆုံးဖြစ်နေတဲ့ဒီတိုက်ပွဲတွေအနေအထားအရဆိုရင်တော့အရင်ထက်ဆိုင်ပေါ့နော်ငင်းချမ်းရေးဖို့အလားအလာကအလှမ်းနည်းနည်းလေးဟိုစကွာလာတယ်လို့ပြောလို့ရတာပါဆရာနော်အနည်းဆုံးတော့ဒီလက်နက်ကင်အင်အားကြီးတစ်ခုအဖွဲ့ဖြစ်တဲ့ဥပမာကချင်ပေါ့နော်အာသူတို့နဲ့ကဒီတိုက်ပွဲတွေကတော်တော်ပြင်းထန်လာတာဟုတ်အဲ့ဒီခါကျတော့တခြားအဖွဲ့တွေနဲ့တော့ပြည်လည်နေတော်လည်းပဲသူတို့ပြန် KL လို့အဖွဲ့မျိုးနဲ့ကျွန်တော်ထင်တယ်အမြန်ဆုံးပြန်ဆက်ဆက်ဖို့အနေထားတော့နည်းနည်းအလန်းပြန်ဝေးသွားတယ်လို့ယူဆရတဲ့အတွက်လောလောဆယ်မှာတော့ဆရာကြီးညံ့ညံ့ဆန်တယ်ပေါ့နော်ငင်းငင်းရဖို့အနေထားတော့ကျွန်တော်မမြင်သေးဘူးဆရာ
နောက်ပြန်ဆုံးတယ်လို့ပြောရမှာပေါ့ဆရာကျော်ရင်မြင်းသဘောထားလည်းသိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းဆရာကိုဝင်းမင်းနဲ့သဘောတူပါတယ်ဗျာကျွန်တော်တို့21ရာစုပင်လုံညီလာခံလုပ်တုန်းကတော့ဆရာကိုလည်းတက်တယ်တိတ်မဆိုးဘူးငင်းငင်းကြီးတော့นี่วิโลขึ้นเนี่ยนี่ปรากฏไตปวยนี่เปลี่ยนปิ้นท่องล่ะတော့ငင်းငယ်ရဲ့နောက်ကိုနည်းနည်းပြန်ဆုတ်သွားတယ်လို့အဲ့ဒီလိုပဲမြင်ပါတယ်ဗျ
ကိုမင်းအဲ့တော့ဒီไตปวยတွေပြန်ဖြစ်လာတဲ့အကြောင်းရင်းကိုလည်းနည်းနည်းအဲ့လိုအကြမ်းမြင်ပြန်ပြီးသုံးသပ်ကြအောင်ပါခင်ဗျာ
ဟိုအဲ့ဒါကကျွန်တော်ထင်တယ်အရေးကြီးတယ်မေကမဆရာဘာလို့လဲဆိုတော့အခုလိုဒီไตปวยဖြစ်ရခြင်းအကြောင်းရင်းသုံးသပ်နိုင်မှသာကျွန်တော်တို့အခုไตปวยကိုဘယ်လိုပြန်ရှော့ချမလဲနောက်တစ်ခါမဖြစ်အောင်ဘယ်လိုကာကွယ်မလဲပေါ့နော်စဉ်းစားနိုင်မှမလို့ပါအဓိကတော့ဆရာကြီးတိုင်းနာဘက်တွေကထုတ်ပြောထားပါတယ်KIO solution တော့ဗောနော်သူတို့အနေနဲ့ကသူတို့ဘူဌာနချက်ကိုတဖြည်းဖြည်းနဲ့ဟိုနီးကပ်လာသူတို့ခန်းစားရတယ်လေတချိန်ကျရင်တင်းယူဖို့အတွက်ဘေးနားမှာရှိတဲ့အရေးပါတဲ့နေရာတွေကိုတဖြည်းဖြည်းတင်းလာတာဖြစ်တဲ့အတွက်တချိန်ကျလို့ရှိရင်ဘူဌာနချက်ပါကျသွားနိုင်တယ်ဆိုတော့ဆိုရင်သူတို့မှာရှိတယ်ဗောဆရာနော်အဲ့ဒီခါကျတော့ဒီဘူဟိုကိုသူတို့ကမကြခင်မှာဟလာတခြားသူတို့ရဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့အာယုံပြောင်းတဲ့အနေနဲ့ဒီပါတဲ့ဒီပြည်တွင်းပြစ်မှတ်တွေပေါ့နော်သူတို့ကဝင်ပြီးတော့တက်ခိုက်တယ်လို့ကျွန်တော်ယူဆလို့ရပါတယ်အဲ့ဒီအချိန်မှာတစ်ချိန်တည်းမှာပဲငင်းချင်းစနုပွဲမှာလက်မခံထားသေးတဲ့သူတို့စိတ်ထဲမှာတော့ဘေးဖယ်ထားတယ်လို့သူတို့ခံစားရတဲ့၃ပွဲပေါ့ဆရာရယ်ဒီအေးအေးနော်ရခိုင်ဖွဲ့ရဲ့နောက်ကုကန်နောက်တောင်ပလောင်ဖွဲ့ပေါ့နော်အဲ့ဒီဖွဲ့၃ပွဲကလည်းသူတို့စနုပွဲကိုပါလာခြင်းတဲ့အတွက်အခုလိုဒီစည်ရင်းနီးနဲ့ဒီဖိအားပေးတယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့စဉ်းစားပြီးတော့လှုပ်လာတာဖြစ်တဲ့အတွက်အဲ့ဒီနှစ်ခုအောက်မှာဖြစ်လာတာဖြစ်တဲ့အတွက်ဒီအချိန်တွေကိုပြန်ပြီးတော့ကျွန်တော်တို့ပြည်လဲစေခြင်းနဲ့ဆိုလို့ရှိရင်တော့ဆွေးနွေးမှုတွေကျွန်တော်တို့ပြန်လုပ်ပြီးတော့တဖြည်းဖြည်းနဲ့ဆွေးနွေးပွဲတွေကိုသူတို့ပြန်ပါလာအောင်လုပ်အောင်ပါပေါ့နော
်အဲ့တော့ကိုဝင်းမင်းပြောတဲ့အရာဆိုရင် KIA ရောကြံတိုင်းရင်းသား၃ဖွဲ့ကရောသူတို့လုံခြုံရေးအတွက်စိုးရိမ်စေရဲ့ညဉ့်ညဉ့်ထဲမှာပါဝင်ခြင်းနဲ့ဆိုတဲ့စီနာရီဝက်တွေးရပါတယ်သူတို့ကစစ်လိုလာတဲ့သဘောတော့မတွေ့ရဘူး
အဲ့လိုပြောလို့ရပါတယ်ဆရာသူတို့ကအင်အားနည်းတဲ့အတွက်သူတို့ဒီဆွေးနွေးပွဲတွေမှာသူတို့ဖယ်ထားတယ်လို့ခံစားရတဲ့အတွက်အခုလိုမျိုးတိုက်ပြလိုက်လို့ရှင်တော့သူတို့ပေါ့အရေးတူထားပြီးတော့ဆွေးနွေးပွဲကိုခေါ်လာမလားပေါ့နော်အဲ့လိုမျိုးသူတို့စဉ်းစားပြီးလုပ်တာဖြစ်ပါတယ်ဒါပေမဲ့လည်းအခုလိုတိုက်လိုက်တဲ့အတွက်ဒီမြမတက်မတော်ဘက်ကပြန်စဉ်းစားမယ်ဆိုလို့ရှင်တော့ဆက်တကွဲအကျိုးနဲ့ဖြစ်ရပြီးတော့ဒီဆွေးနွေးပွဲကိုတက်ဖို့ထက်စားလို့ရှင်မြမတက်မတော်ဘက်ကလောလောဆယ်ကတော့တိုက်ပွဲနဲ့ပြန်ပြီးတော့ကလစားချိန်မယ်ဆိုတဲ့အနေအထားမျိုးပေါ့နော်အဲ့လိုဆိုးသွားတာဖြစ်ပါတယ်ဆရာ
ဆောက်ကြုံမြင်ဒီစစ်ပြန်ဖြစ်ရတဲ့အကြောင်းနဲ့ပတ်သက်ပြီးကိုမင်းပြောတဲ့အချက်ကိုဆရာသဘောတူပါလားသဘောတူတယ်ဆိုရင်ခိုဘက်ကလူတွေကတော့သူတို့ငင်းငန်းရေးလိုချင်လို့လုံခြုံမှုလိုချင်လို့လှုပ်တယ်ဆိုတာသဘောရိုးပဲကောင်းမွန်တဲ့စေတနာလို့ထင်ပါတယ်ဒီဘက်ကတက်မတော်ဘက်ကအထူးဖြင့်ဘာကြောင့်ဒီလိုသူတို့လိုချင်တဲ့ဟာဖြစ်စွမ်းဆောင်ရွက်မပေးနိုင်ပဲနဲ့စီရင်တုံ့ပြန်ပါသလဲဆရာ
ကျွန်တော်ကတော့အဲဒီဆရာကိုမင်းပြောတဲ့ထက်ကတချို့အပိုင်းတွေတော့သဘောတူပါတယ်အဲဒါပေမဲ့တိုင်းနာလည်းနဲ့ကိုင်ရဲ့သဘောထားကညီငယ်လူချင်းလို့ဆိုတာတော့ကျွန်တော်သိတော့သူထမှန်လို့မရပါဘူးကျွန်တော်ထင်မြင်ချက်ပြောလို့ရှိရင်တော့တမတော်ကဒီတိုက်ပွဲတွေနဲ့ဖိအားပေးပြီးတော့တိုင်းနာလည်းနဲ့ကိုင်တွေကိုညီငယ်ရေးသဘောရောက်လာအောင်အဲ့ဒီလိုဖိအားပေးတယ်လို့ကျွန်တော်ကတည်းကလို့ထင်ပါတယ်ဗ
ျစီရင်နီနဲ့ညီငယ်ရေးသဘောရောက်အောင်ခေါ်တာလက်လင်ချိုးပြီးတော့ညီငယ်ရေးသဘောခေါ်တာနှစ်ပေါင်းများစွာကြာခဲ့ပြီဆရာရာဇဝတ်ကြော်လာခဲ့ပြီတခါမှမအောင်မြင်ခဲ့ဘူ
းဟုတ်ကဲ့ဒီနေ့ကမအောင်မြင်တဲ့နေ့ပါနှစ်ပေါင်းများများစွာလဲဘသူဘသူမှလဲအပြုတ်တိုက်ယူလဲရကြတာမဟုတ်ဘဲနဲ့နှစ်ဖက်လုံးပင်မှအကြဆုံးနေများတိုင်းပြည်အတွက်နာတယ်နီလန်းတော့မှတ်ပါတယ်ဒါကဟိုဒီနီလန်းကိုကျွန်တော်မှန်တယ်လို့ထောက်ခံတာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ထင်မြင်ချက်ကတော့တမတော်ကအဲ့ဒီလိုနီလန်းကိုကျင့်သုံးတယ်လို့ထင်တာပါဗျာကျွန်တော်ထင်မြင်ချက်ပြောတာပါနီလန်းကိုထောက်ခံတာမဟုတ်ပါဘူ
းဟုတ်ကဲ့ကိုမင်းရောဆောက်ကြောမြင်ရထင်မြင်ရဘယ်လိုတုံ့ပြန်လို့ပါလဲခင်ဗျာ
အခုဒီနောက်ဆုံးတိုက်ပွဲဒီမှာတမတော်ဘက်ကနေပြီးတော့ပြန်တိုက်တာကတော့ကျွန်တော်မြင်ရတော့အချက်ကိုပြန်ဆဲတဲ့ပေါ်ပေါ့နော်ဘာကြောင့်လဲဆိုတော့အခုလိုနောက်တစ်ခါအဓိကစခန်းကြီးတွေပေါ့နော်တိုင်းသားတက်တွေကတိုက်လာမယ်လို့တမတော်ဘက်ကကြိုပြီးတော့ထွက်ထားပုံမရပါဘူးအဲ့တော့အချက်တကွဲကြိုနေအခုလိုသူတို့ရဲ့ဒီအခြေခံစခန်းတွေကိုတိုက်ခတ်လိုက်ရတဲ့အတွက်ပြန်ပြီးတော့အဲ့ဒီခါကိုအပတ်ဆင်နိုင်ပေါ့ဆရာရဲ့ဒီတက်မတော်အင်အားကိုသုံးပြီးတော့အဓိကပြန်ပြီးတော့ပြင်းပြင်းထန်ထန်ပြန်ဒီကလစားချေတက်ခဲ့တဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒီနေရာမှာတော့ဆရာကျော်ရမင်းပြောတဲ့အချက်ကလည်းကျွန်တော်များဒီတက်တည်းရဲ့စဉ်းစားချက်ပါပဲတက်မတော်တွေမဟုတ်ဘူးဒီတိုင်းနာတက်တည်းလည်းအလိုပဲစဉ်းစားပါတယ်စပွဲပေါ်တက်ဖို့အတွက်စီအားကိုသုံးရမယ်ပေါ့နော်ဒါပေမဲ့တကယ်လည်းမှာတော့အဲ့ဒီနေရာကျွန်တော်များလက်တွေ့မှာတကယ်ထိရောက်မှုမရှိတော့ပါဘူးအထူးသဖြင့်တော့ဒီဆွေးနွေးပွဲတွေလုပ်နေတဲ့အချိန်မှာပေါ့နော်ဟောအဲ့ခါကျတော့ကျွန်တော်များတော့နှစ်ဖက်လုံးကဒီစီရင်နီးနဲ့စပွဲပေါ်တက်ဖို့အတွက်တွန်းအားပေးမယ်အစားညီနိုင်တဲ့နီးနဲ့ပဲဒီစပွဲပေါ်ကိုပါလာဖို့ပေါ့နော်တဖြည်းဖြည်းချင်းဒီနားလည်မှုနဲ့ဆွဲယူရမှာဖြစ်ပါတယ်အဲ့တော့တကယ်လို့တိုက်ပွဲတွေဆက်လုပ်နေမယ်ဆိုလို့ရှိရင်တော့ဒီဆွေးနွေးပွဲလာဖို့အတွက်အဓိကအချက်ဖြစ်တဲ့ယုံကြည်မှုကပိုပိုပြီးတော့ကြာတော့မှာဖြစ်ပါတယ်အဲ့လိုယုံကြည်မှုကြာလေဆွေးနွေးပွဲကပြန်စဖို့ခက်လေတိုက်ပွဲကဆက်ဖြစ်လေဆိုလို့ရှိရင်တော့ယုံကြည်မှုကပိုကြာသွားဖို့ပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီညမှာညီညာရေးနီးနဲ့ဖြည့်ရှင်ဖို့ဒီလိုစီရင်နီးနဲ့ဖြည့်ရှင်လို့မရတော့ဘူးဆိုတာကိုကိုယ်မင်းတို့ကျွန်တော်တို့သဘောပေါက်ကြသလို NLD အစိုးရအထူးသဖြင့်ဒေါက်ဆန်းစုကြီးကပိုသဘောပေါက်နိုင်မယ်ထင်ပါတယ်သူလည်းညီညာရေးနဲ့ပတ်သက်ပြီးတော့ကမ္ဘာကျော်ညီညာရေးနိုဘယ်ဆုရှင်ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဆိုတော့သူ့ရဲ့အခန့်ကဏ္ဍရောဘာကြောင့်ဒီကိစ္စမှာမတိုးနိုင်တယ်လဲသူ့ရဲ့သဘောထားကဘာကြောင့်မပေါက်မြောက်နိုင်တယ်လဲသူကတော့ဒီလိုဖြစ်စီခြင်းမှာပဲအဲ့သူ့အတွက်ဒီလိုကိစ္စမှာပါဝင်ဖို့အတွက်တတိယရောပါဝင်ဖို့အတွက်ဘယ်လိုအတားအဆီးရှိနေလဲထင်ပါလဲဆောက်ကြော်ရင်းဆွေးနွေးပါခင်ဗျာ
ကျွန်တော်တမရောကဒေါ်ဆန်းစုကြည်ရဲ့ဩဇာအောက်မှာအပြည့်ဝမရှိတာကြောင့်လို့ထင်ပါတယ်ဗ
ျကိုဝင်းမင်းကတော့ပြောအောင်ဒီကစားမှာ
ဟုတ်ကဲ့ကျွန်တော်မြင်တော့တစုံတရာတော့ဩဇာအာဏာရှိတယ်ပြည့်တော့မရှိဘူးလို့ပြောလို့ရမယ်ထင်တယ်ဆရာကြီးဘာလို့လဲဆိုတော့အထူးသဖြင့်တော့ဒီတမရောအနေနဲ့အခုဒီပြန်တိုက်တဲ့အဖွဲ့၄ဖွဲ့ပေါ့နော်မြောက်ပိုင်းမာမေးဖွဲ့၄ဖွဲ့ကိုဒီတောင်းချမ်းသူအကျန်းဖတ်သူဖြစ်နေတတ်မှတ်ပေးဖို့ဆိုပြီးတော့သူတို့တင်ပြခဲ့တာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီလွှတ်တော်အမတ်တော်တော်များများပေါ့နော်ဒေါက်ဆန်းစုကြည်ရဲ့ဒီဩဇာလွှမ်းမှုအောက်မှာအဲ့ဒါကိုသူတို့လက်မခံကြပါဘူးကျွန်တော်များအဲ့လိုလက်မခံတဲ့အပေါ်မှာတော့တတ်မတော်ကဒေါက်ဆန်းစုကြည်ရဲ့စကားကိုနားထောင်ရမယ်တဘောပေါ့နော်ဆိုလိုတာကတော့တောင်းကျမ်းသူဖြစ်အကျန်းဖတ်သူဖြစ်သူတို့တတ်မှတ်ပြီးတော့ဟိုအပြုတ်ချိန်မုန်းတာတို့စနေဝက်တွေပြန်မစနိုင်အောင်လမ်းပိတ်ပလိုက်တာတို့အဲ့လိုအနေအထားမျိုးတော့မရောက်အောင်တောင်းဆန်းစုကြည်ထိန်းထားနေတဲ့အနေအထားရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်ကတော့သူတို့ကိုဒီထိလာပြီဆိုလို့ရှိရင်တော့ပြန်ပြီးတော့တိုက်ခိုက်လို့ရှိတဲ့သူတို့ဒီခုခံစစ်ပေါ့နော်။တဘာဝကရှိထားပြီးသားဖြစ်တဲ့အတွက်အခုလိုဒီ တမရဲကွန်ဒီကောပြန်ဆဲဖို့တဲ့ပြန်တက်ခိုက်မှုတွေကိုတော့တောင်ဆန်းစုကြည်နေတဲ့ကျွန်တော်ထင်တယ်တားဖို့ခက်မယ်ထင်ပါတယ
်အဲ့တော့ဒီဟာကိုတမရော်ကတချင်းချင်းမှာငါတို့ဟာဒီလိုတိုက်နေမဲ့အစားငါတို့လည်းပဲငင်းငန်းရင်းနဲ့ပဲတွန့်ပြန်ပြီးတော့သူတို့ကိုဆွဲဆောင်ရင်ကောက်မယ်ဆိုတဲ့အစီအစီလာမယ်တိုင်းသားတွေကလည်းပဲစစ်ရင်အားတုံနေမဲ့အစားတကယ်စစ်မှန်တဲ့ငင်းငန်းရေးကိုပြတ်နိုင်ရင်တော့ငါတို့အတွက်ပူကောက်မယ်ဆိုတဲ့အတွေးမျိုးဘက်တော့ဝင်လာမယ်ထင်ပါလေအထူးသဖြင့်တမရော်ဟာဆရာကျော်ရင်မင်းပြောသလိုဒါတမရော်ရဲ့အခန်းကဏ္ဍကိုအရသာအစွဲလဲအောင်မှဖွဲ့စည်းပုံအရလုံးဝမထက်နိုင်ပြမြကာလပတ်လုံးတမရော်ဟာအဲ့ဒီသဘောထားမျိုးဖြစ်လာနိုင်ကြအကြောင်းရှိပါလားမဟုတ်သူဒီမဟုတ်မဖြစ်လာပဲဒီလိုပဲစီးပဲအကုန်နေတော့မလားကိုင်းမင်းအင်သုံးသက်ပေါင်းတကယ်ကြောက်ဟု
တ်ကဲ့တက်ရဲ့သဘောကတော့ဆရာကြီးတို့ကဒီတို့မှရှိတဲ့လက်နက်ကဒီတက်ရင်အားပဲကိုတက်ခိုက်အင်အားပဲကိုအဲ့ဒီခါကျတော့တို့ကတခုခုဖြစ်လာလို့ရှိရင်တော့ဒီတက်ခိုက်အင်အားနဲ့ဖိအားပေးမှရမယ်ဆိုတဲ့စဉ်းစားချက်မျိုးကအလိုလိုတို့မှဒီရှိထားခဲ့ပြီးသားပေါ့နော်အဲ့ဒါကိုပြောင်းဖို့ကတော့ကျွန်တော်တို့တစုံတရာအချိန်ယူရပါတယ်ဆိုလိုတာတော့အခုလိုတိုက်နေလို့ဆရာကပြောသလိုပဲဒီနောက်ဆုံးကျွန်တော်တို့ငင်းချင်းရဖို့ကပိုဝေးသွားနိုင်တယ်ပေါ့နော်အဲ့ဒါကိုတို့မြင်လာတဲ့တနေ့မှာတော့တို့ပြောင်းသွားမှာဖြစ်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့သွေးပူနေတဲ့အတွက်ဒီတိုက်ခိုက်ရေးတွေတို့တစုံတရာဆက်သွားနိုင်မဲ့သဘောထားရှိတဲ့အတွက်ငင်းချင်းရတော့နည်းနည်းနောက်ဆုတ်သွားတဲ့သဘောပေါ့နော်အဲ့ဒါကတော့တတိုင်းပြည်လုံးတက်စင်မကောင်းဖြစ်ဖို့ကောင်းပါတယ်တမတော်အနေနဲ့တရားကိုမြန်မြန်နားလည်လေတိုင်းပြည်အတွက်နည်းနည်းအကျိုးရှိလေလို့ပဲပြောရမှာပါဆရာ
ဟုတ်ကဲ့သွေးပူလို့ဖြစ်တယ်ဆိုတာကတော့အုံနှောင်းနဲ့စဉ်းစားတာမဟုတ်ဖဲနဲ့တာ emotion နဲ့စိတ်လှုပ်ရှားလို့ဒေါသတွင်နေဖြစ်နေတဲ့ကိစ္စလို့ဖြစ်နေပါတယ်တိုင်းပြည်ကျိုးတကယ်ကြည့်မယ်ဆိုရင်တော့သူတို့အဲ့လိုစဉ်းစားတတ်ရမလို့ကျွန်တော်ထင်တာပဲဆရာကျော်မင်းပြောပါအောင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဟိုသမိုင်းကလူတွေကိုအခွင့်အခါကောင်းပေးတတ်တယ်ဗျအဲဒါကိုထုတ်ပြန်တတ်ဖို့လိုပါတယ်အဲ့ဒီဖုတ်တမတော်ကဒီလိုပြောင်းလဲလာဖို့ဆိုလို့ရှိရင်ခေါင်းဆောင်တမတော်ရဲ့ခေါင်းဆောင်တွေရဲ့အခန်းကဏ္ဍကအဓိကကျပါတယ်အခုချိန်မှာဘူဂျုံမူကြီးတန်းရွှေနဲ့ဘူဂျုံမူကြီးမင်းအွန်လိုင်းတို့ကိုသမိုင်းကအခွင့်ရေးပေးနေတယ်အစ်စ်တဲ့ကငင်းငယ်ဖြစ်စဉ်ဒီမိုကရေစီဖြစ်စဉ်မှာသူတို့လက်တွဲပါလာရင်သူတို့သမိုင်းမှာကောင်းကောင်းကြံနေခဲ့မှာဖြစ်ပါတယ်ဒီအမြင်ကလေးကိုသူတို့မြင်သွားမယ်ဆိုလို့ရှိရင်လည်းတမတော်ကြီးကပြောင်းလဲသွားနိုင်တယ်လို့ကျွန်တော်တော့အဲ့ဒီလိုထင်ပါတယ
်နောက်ဆုံးဘယ်လိုလုပ်ပြီးထွက်ပေါက်ရနိုင်မလဲဒီကိစ္စပတ်သက်ပြီးတော့ငင်းငယ်အတွက်ကိုင်းမင်းကအတော်အချိန်ယူရဦးမယ်လို့ပြောနေတော့ဘယ်လောက်ကြာကြာယူရမလဲဒီအစွဲပထမစက်တန်းမှာဖြစ်နိုင်ပါသလားသူတို့မဟုတ်နောက်နှစ်ပေါင်းများစွာကြာအောင်မလားဆိုတော့
သူတို့ဒေါန်ဆန်းစုကြည်အနေနဲ့အခုအချိန်တွေကိုပြောင်းလဲနိုင်ဖို့အတွက်ဒီတက်ကိုလည်းစီယုံလို့ရတယ်တိုင်းနာတက်တွေကိုလည်းဟိုမျှတူပေါ့နော်အလားတူစီယုံပြီးတော့ဒီဆွေးနွေးပွဲတွေကိုအမြန်ပြန်တက်နိုင်အောင်ဝိုင်းစူးစမ်းကြမယ်ဆိုလို့ရှိရင်တော့လည်းဟိုမြန်မြန်ဆန်ဆန်ပြန်ဖြစ်လာနိုင်တာပေါ့နော်အဓိကငင်းပွားမယ့်ချက်ကနှစ်ချက်သုံးချက်လောက်ပဲရှိပါတယ်အဲ့ဒါကညှိလို့ရတဲ့အနေထားလည်းရှိပါတယ်ဥပမာပြစ်ခတ်ဆေးရုံတပယ်နဲ့ကျင်ညာတာမျိုးနောက်တိုင်းနာတွေပါဝင်မှုကိုတစုံတရာရှော့ချတာမျိုးတက်နေတိုင်းနာတက်တွေကြားမှာညှိနေအောင်စနေဝယ်ရီကိုအချိန်ချင်းပေါ့နော်အလွတ်တဘောစပြီးတော့လှုပ်သွားမယ်ဆိုလို့ရှိရင်တော့ခုနကဒီလက်မှတ်ထိုးတဲ့အဆင့်ကိုပြန်ရောက်မယ်အလားလာတော့ရှိနေပါသေးတယ
်။ဆောက်ကြောင်မြင့်ကိုဝင်းမင်းကတော့တော်တော်အကောင်းမြင်တဲ့သဘောရှိပါတယ်။ဒေါန်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကိုပို့ပြီးတော့အရေးကြီးတယ်။သူကညှိနှိုင်းနိုင်ရင်ဖြစ်လာနိုင်မယ်ထင်ပါတယ်။ဆရာရဲ့မှတ်ချက်လည်းကြားချင်ပါသေးတယ်ဆရာမ။ဟု
တ်ကဲ့ကျွန်တော်လည်းဒေါန်ဆန်းစုကြည်ကအမျိုးမြင်ကြီးရဲ့ကျဲတယ်။နောက်တော့နိုင်ငံတကာရဲ့ထောက်ခံမှုရထားတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့သူရဲ့ကြိုးပမ်းမှုနဲ့အောင်မြင်မဲ့တိုးတက်မဲ့တက်ကလည်းသူ့ရဲ့ပေးတဲ့အကြံအပေါ်မှာလိုက်နာပြီးတော့ငင်းငယ်ဖြစ်စဉ်ကတိုးတက်လာလိမ့်မယ်လို့ကျွန်တော်ယူပါတယ်ဗ
ျ။ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့သူယုံကြည်ရာအစီအစဉ်လက်ပါဒီတစ်ပတ်မှာတော့မန္တလေးမြို့မှာမြန်မာစာတင်နန်းတွေဖွင့်လှစ်တင် जा ပေးနေတဲ့မြန်မာစာပါရဂူပွဲရထားတဲ့ဒေါ်ဖြူဖြူဝင်းရဲ့အမြင်ကိုနားဆင်ရပါမယ်။မှတ်မှုဖြူစီစဉ်တင်ဆက်ထားပါရရှင်
။ဒီမှာလောလောဆယ်ယုံကြည်တာကတော့အဒီစုပြောသွားတဲ့အခု24ရင်းစင်ကာပူကိုညီလိုက်မယ်၊ကျိုးစားမယ်ဆိုတဲ့ဟာပြီးကိုဒီမှာလည်းယုံကြည်ပါတယ်၊ထောက်ခံပါတယ်။ဒါပေမဲ့အဲ့ဒီယုံကြည်ရာလေးကိုတကယ်ဖြစ်လာဖို့ကျမလူမျိုးတွေရဲ့အရေးချင်းအရေးအသွေးတွေကိုကျမယုံကြည်ပြီးသားပါတခုနဲ့ကျမကစိတ်ပူလာတာနောက်ပြန်သွားမှာကိုစိတ်ပူနေတာပဲတစ်ခါတလေကျတော့အဲ့ဒီနောက်ပြန်သွားမဲ့အရေးအယောင်လေးတွေကျမမြင်နေရတယ်ပေါ့နော်အခုဆိုရင်လည်းဒါပြည်လို့ဖြစ်စင်ရဲ့မကောင်းဘူးဆိုတာလူတိုင်းသိရဲ့လေတိုင်းဒါဒေတာတွေမှာတိုင်းဒါဒီကိုမောင်နှမတွေဒုက္ခဒီတော့တွေ့ပြီးတော့ဒုက္ခကျင်းလေးတွေနဲ့အခုအချိန်လေးရတော့အင်းအပြီးကမရှိတဲ့အဖြစ်မျိုးဖြစ်နေတဲ့တောင်မှဒီပြည်ရင်းစစ်ကို
ဟိုအားပေးပါတယ်ဆိုတော့ဒီနေ့ဆိုရင်လည်း post တစ်ခုဒီမှာစိတ်မတောင်းထွာနဲ့တွေးလိုက်ရတယ်ပေါ့နော်အဲ့ဒါတွေကိုပြန်ကြည့်တော့လဲဟိုမဲရှုံးသွားတဲ့အရင်အာနာရရှိထားခဲ့တဲ့ပါတီအဟောင်းကြီးကဥဆောင်ပြီးတော့အဲကျန်တဲ့ပါတီငယ်လေးတွေကလိုက်ပြီးတော့လုတာတွေ့ရတယ်အဲ့တော့ကျမတို့ကမဖြစ်တော့ဒီအချိန်မှာကျမတို့ပြည်သူတွေအားလုံးရုံရုံကြည်ကြည်နဲ့ပေးခဲ့တဲ့ပါတီအနိုင်ရအပြတ်တက်နိုင်ရတာပြည်လို့ပြောနေတဲ့အချိန်ကျမတို့ပြောရင်းချက်လေးတွေပြက်လာတဲ့အချိန်မှာအဲတစ်နှစ်တောင်မပြည့်သေးဘူးကျမတို့အခက်အခဲတွေတွေ့ရလဲနားလေပါလေဒါပေမဲ့ဒါမျိုးလေးတွေကြတော့ကျမတို့ပြူရပေါ့နောက်ပြန်သွားမအောင်ပြောရရင်ကျမတို့နောက်နောက်နေတဲ့လက်မဲကြီးပြန်ပေါ်လာမအောင်ကျမတို့အရန်စိတ်ပူပါတယ်ကျမတို့တိုင်းရင်းသားလူမျိုးတွေအားလုံးရဲ့အကြီးအချင်းကကဘာဝရှင်မောင်တန်းနိုင်မယ်ပညာရေးကောင်းကောင်းမွန်တဲ့ပညာရေးနောက်ဟောပေါ့ critical thinking တွေပါလေသင်ကြားပေးမယ်ပညာရေးကကျမတို့ရခဲ့ရင်ဒီပြင်းလူမျိုးတွေနဲ့ရှင်မောင်တန်းနိုင်ပြီမယ်လို့ယုံကြည်တော့လေအဲ့ဒီလက်မဲကြီးပြန်ပေါ်လာရင်စနစ်ဆိုးအောက်မှာကျမတို့ပြန်ရောက်သွားရင်ကျမတို့မှလည်းစိတ်မရှိတော့ဘူးမကြံတော့ဘူးဆိုတော့လေအဲ့တော့အခုလည်းနောက်ကောက်ကြလာပြီအဲ့တော့ကျမတို့ဒီနေ့တွေ့လိုက်ရတဲ့ post အရာပြောချင်တာကတော့ကျမတို့တွေကဒီသူများနိုင်ငံနေမှာဆိုရင်အဒံရပါတီနဲ့လဲဆိုစဉ်ကာလမှာတော့အပြိုင်ပါတီတွေကတယောက်နဲ့တယောက်လူတွေပုတ်ခတ်ကြပြောဆိုကြအဲသူသူကပုံကောင်းတယ်ကိုကပုံကောင်းတယ်ပြောကြတာပါပဲဒါပေမဲ့တကယ်အနိုင်ရသွားပြီဆိုရင်တော့ဒီပါတီကအလုံးလုံးနေမှန်းတောင်မသိတော့အောင်အားလုံးပူးပေါင်းပြီးတော့လုပ်ကြတယ်အဲ့ဒါမျိုးလေးတွေဟိုအတူယူကြလေးတွေတွေ့ရတယ်ပေါ့အခုကျမတို့စီမှာဖြစ်နေတာကကြတော့ဒီအနိုင်ရပါတီပြုတ်ကြရေးအနိုင်ရပါတီသိခါကြရေးပဲဟိုလုံဆောင်နေတယ်ကြံတဲ့ပါတီတွေကကျမအဲ့လိုမြင်တယ်ပေါ့ကျမဖြစ်စေချင်တာကအဲ့ဒီနိုင်ငံရေးပါတီတွေကသူတို့ရှုံးတော်လဲသူတို့မှလုံရှားတွေအများကြီးရှိတယ်လို့ကျမမြင်တယ်ပေါ့နော်ဒီဟိုပေါ့ဒီငင်းချင်ရေးအတွက်တိုင်းပြည်တွင်းစီငင်းချင်ရေးအတွက်ဗိုလ်လန်တီးယားဟို data တွေကောက်ပေးတာတို့အများကြီးပါလှုပ်ဆောင်စရာတွေနောက်ပြီးတော့ဒီကလေးတွေဒီစစ်ပြေးကလေးတွေဘယ်လိုလုပ်ပေးမလဲနောက်နေ့နေ့စဉ်မန္တလေးမှာကြုံတွေ့နေရတဲ့ရေဘေးဒုက္ခတွေတွေ့ရင်လည်းသူတို့ဘယ်လိုကူညီမလဲဆိုတော့လှုပ်ဆရာတွေအများကြီးပဲဒါပေမဲ့သူတို့အဲ့ဒီလှုပ်ဆရာအပိုင်းတွေကိုလိုအပ်တဲ့အပိုင်းတွေကိုနိုင်ငံရေးပါတီတွေအနေနဲ့မလုပ်ကြဘဲနဲ့ဒီလိုက်အနိုင်ရပါတီကိုပဲကျုပ်ကြရေးအသိခါကြရေးလုပ်နေတယ်လို့ကျမမြင်တဲ့အတွက်တခုခုဖြစ်လာရင်နောက်ပြန်သွားမှာ ਉਹ ဆိုရင်လည်းဒါကျမလုံးလုံးစေယုံကြည်နေတဲ့ယုံကြည်ရတဲ့ခုလာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အရွယ်မတိုင်ငယ်မှာအရမလက်ထပ်ထိမ်းမြှုပ်ရပ်တန့်ရေးအတွက်အမေရိကန်ပြည်ထောင်စုဟာတခြားအစိုးရတွေတရားရုံးရှင်တွေစာနယ်ဇင်းသမားတွေမိန်းကလေးငယ်တွေနဲ့အတူဆွေးနွေးတိုင်ပင်နေပါတယ်။အခုဆိုရင်အာရမလက်ထပ်ထိမ်းမြှုပ်ဆန့်ကျင်ရေးဟာအနောက်ကမ္ဘာခြံကိုလည်းရောက်လာနေပါပြီလို့နိုင်ငံတကာအမျိုးသမီးများအရေးဆိုင်ရာအမေရိကန်ထူးတန်မတ်ကြီးကက်သရင်ရာဆယ်ကပြောပါတယ်။အရွယ်မရောက်ခင်အာရမအိမ်နောင်ပြုခိုင်မှုဆန့်ကျင်ရေးဟာကျမတို့နိုင်ငံကတခြားကမ္ဘာနိုင်ငံအသီးသီးနဲ့ဆိုင်ရင်နောက်ကျပြီးအခုမှဆောင်ရွက်နေတာဖြစ်ပါတယ်။ဒါကြောင့်အမေရိကတိုက်ထဲကတချို့နိုင်ငံတွေမှာအရွယ်မတိုင်ခင်လက်ထပ်ထိမ်းမြှုပ်မှုတွေရော့ကျမသွားဘဲတိုးလာနေတာကိုသာမြင်နေရကြောင်းကိုလည်းတန်မတ်ကြီးကပြောပါတယ်။ဒီကိစ္စဟာသူ့အလိုလိုရပ်တန့်သွားမှာမဟုတ်ကြောင်းသူ့ဒေသနာစစ်တမ်းတွေကညွှန်ပြနေပါတယ်။အရွယ်မတိုင်ခင်အရမအိမ်တောင်ပြုတ်လိုက်ရတဲ့အတွက်ဆင်းရဲမွေးတေမှုဆက်လက်ဖြစ်နေနိုင်ပြီးမိန်းကလေးငယ်တွေနဲ့ဘက်ကလေးမဆိုသူတို့ရဲ့အောက်မြင်မှုတွေလိုအပ်တဲ့ပညာရေးလည်းရပ်တန့်သွားစေပါတယ်။သတင်းကောင်းကတော့အမေရိကတိုက်နိုင်ငံအတော်များများမှာအရွယ်မတိုင်ခင်အရမအိမ်အောင်ပြုခိုင်းနိုင်တဲ့ပတ်သက်တဲ့ဥပဒေတွေရှိထားတာကြောင့်နောက်တစ်ဆင့်ထပ်တက်ပြီးအရေးယူဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေတာဖြစ်ပါတယ်
ကဘာအနောက်ချမ်းမှာတရားရေးအရခိုင်မာမှုရှိစေမယ့်အချက်လက်တချို့ကိုရှာဖွေပြီးလိန်ကွဲပြားမှုကိုအခြေခံပြီးအကြမ်းဖက်မှုတွေကလွတ်မြောက်လာသူတွေကိုပံ့ပိုးကူညီဖို့နဲ့အမျိုးသမီးခွင့်ရေးနဲ့ပတ်သက်လို့ပိုပြီးသိမြင်နားလည်လာကြအောင်ဆောင်ရွက်ပေးဖို့တွေကိုအမေရိကန်ကဆောင်ရွက်နေပါတယ်။ဒါ့အပြင်မိန်းကလေးတွေပညာသင်ကြားခွင့်ပုံမရရှိရေးနဲ့ဒေသခံလူတိုင်းဝိုင်းနဲ့အာဖရိကမျိုးနွယ်တို့အပါအဝင်မကြာခဏဆိုသလိုဖဲကျင်ခံနေရသူတွေအတွက်အမေရိကန်ကစူးစမ်းဆောင်ရွက်နေပါတယ်။အသက်မပြည့်တဲ့သူတို့သမီးအများဆုံးရှိတဲ့ဘရာဇီးနိုင်ငံမှာမိန်းကလေးတွေအတွက်လိုအပ်တဲ့အကူအညီတွေရဖို့နဲ့သူတို့မှာရှိနေတဲ့အရေးချင်းတွေကိုအပြည့်အဝအသုံးချလာနိုင်စေရေးအတွက်အမေရိကန်ကကမ္ဘာကုလသမဂ္ဂကလေးတငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။အဲဒီစီမံကိန်းကနေဆယ်ကျော်သက်မိန်းကလေးတွေဟာအသက်မွေးဝမ်းကြောင်းလုပ်ငန်းမျိုးစုံကပညာရှင်တွေနဲ့တွေ့ဆုံပြီးစီးပွားရေးလုပ်ငန်းတွေနဲ့တီထွင်ဆန့်သင့်မှုတွေအကြောင်းကိုလေ့လာသင်ယူနေကြပါတယ်။ဒါပေမဲ့အခုရက်ပိုးပြီးလောက်ကန်ဆောင်ရွက်စရာတွေအများကြီးရှိနေပါသေးတယ်။ကျမတို့ဟာကိုကိုကိုတွတ်တဲ့မြမအောင်ဆွမ်းဆောင်နိုင်ခဲ့ကြတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေတိုင်းပြည်တွေကိုတွေ့မြင်ခဲ့ကြရသလိုအခုလဲဒီလိုတွေ့မြင်ရမယ့်အချိန်ကိုရောက်လာပြန်ပါပြီလို့သံမကြီးရာဆယ်ကပြောပါတယ်။ဆိုလိုတာကတော့အနောက်ကမ္ဘာကျန်းဟာအသက်မပြည့်တဲ့ကလေးတွေကိုအိမ်တောင်တာမွေးလုခိုင်းတာတွေနဲ့ထဲထဲဝင်ဝင်ပတ်သက်နေတဲ့လုံခြုံရေးချမ်းသာကြွယ်ဝရေးနဲ့ကောင်းမွန်တဲ့အစိုးရတရားပေါ်ထွန်းရေးဆိုတဲ့ကိစ္စတွေမှာကျမတို့ရဲ့ဘုံရီမှန်းချက်ရည်တည်ချက်ဟာအတူတူပဲဖြစ်နေကြတယ်ဆိုတာပဲဖြစ်ပါတယ်လို့သူကဆက်ပြောခဲ့ပါတယ်။တနည်းပြောရရင်ဒါဟာအရွယ်မတိုင်ခင်အရမလက်ထက်ထိမြခြင်းနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းရေးအလေးထားဖို့နဲ့ပြင်းမြအောင်လုပ်ကိုင်ဆောင်ရွက်ဖို့ဆိုတာကျမတို့ရဲ့အရေးကိစ္စဖြစ်ပါတယ်။ဒါဟာမိန်းကလေးတွေအတွက်ကိုယ်ပိုင်စီးပွားလုပ်ပိုင်ခွင့်ရဖို့လိုအပ်တဲ့ပညာသင်ကြားခွင့်ရရှိရေးနဲ့သူတို့ရဲ့ရင်သွေးတွေရဲ့ကျန်းမာရေးနဲ့ပညာရေးတို့အတွက်ကိုလည်းဖြည်းဖြည်းချင်းအခြေတကျဖြစ်လာအောင်ဆောင်ရွက်ပေးဖို့ကျမတို့ဆောင်ရွက်ရမယ့်တာဝန်ဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကတိုက်နိုင်ငံတွေမှာအရွယ်မတိုင်ခင်အိမ်ထောင်ချထားခြင်းနဲ့အတင်းအကျပ်လက်ထပ်ခြင်းကိုအဆုံးသတ်ဖို့ပိုပြီးတိုးမြှင့်ဆောင်ရွက်သွားဖို့တောင်းဆိုနေရတာဖြစ်ပါတယ်လို့သံမကြီးရာဆယ်ကပြောကြားသွားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘူမဟုတ်ကြောင်းထမှန်အသိပေးအပ်ပါတယ်။ VOA မြန်မာပိုင်းကြာတာပရင်းနေမနဲ့အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်း6နိုင်ခွဲရနဲ့9နိုင်ထိအစီအစဉ်ကိုတော့ line to meter 79နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဦးဆက်မိုးဝေကြေညာပေးပါမယ်ရှင်
။ဘာလင်မြို့ကလူစီကားတဲ့ Christmas Day တခုတည်းကိုတနင်္လာနေ့က truck ကားတစ်စီးနဲ့မောင်းဝင်တက်ခတ်မှုနဲ့ဆက်နွယ်ပတ်သက်နေသူ Tunisian အမျိုးသားတယောက်ကိုဂျာမန်ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။ Gaza မြို့မှာမွေးဖွားသူ Tunisian နိုင်ငံသား Anis Amri ဆိုသူဟာသူ့ကိုဖမ်းဖို့အတွက်ဝရမ်းကိုဗိုလ်ဖူးနေမှာထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးဖို့ထုတ်ပြန်လိုက်တဲ့ notice စာထဲမှာဒီလူဟာနာမည်ကွဲ6မျိုးရှိပြီးတော့နိုင်ငံသား3မျိုးခံယူခဲ့ဘူးတဲ့အကြောင်းလက်နက်ကင်ဆောင်ထားပြီးတော့အန္တရာယ်ရှိသူတဦးဖြစ်တယ်လို့ဆိုပါတယ်သူရဲ့မျက်လုံးကအညိုရောင်ဖြစ်ပြီးတော့စပင်ကတော့အမဲရောင်ဖြစ်ပါတယ်ဂျာမနီအာနာဘိုင်နီကအဲ့ဒီတန်တရားရှိသူရဲ့ဓာတ်ပုံနှစ်ပုံနဲ့ခမန်းသူ့ရဲ့အရက်အမြင့်ကိုခန္ဓာအလေးချိန်တို့ကိုဖော်ပြထားပါတယ်အမေရိကန်ပြည်တော်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဒီသတင်းမှတ်ထဲဥရောပမှာအကြမ်းဖက်တိုက်ခိုက်မှုတွေဟာရှိလာတဲ့သမ္မတတာဝန်သူလွှဲပြောင်းယူတဲ့အခါအမေရိကန်ကိုဝင်ရောက်ဖို့ကြိုးစားနေတဲ့မွတ်စလင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးသွားမဲ့သူ့ရဲ့မူဝါဒဟာမှန်ကန်ကြောင်းပြတ်တနေတယ်လို့ပြောဆိုလိုက်ပါတယ်သူ့ရဲ့အစီအစဉ်တွေဟာတရားရဂိုင်းလုံးမှန်ကန်တယ်ဆိုတာကိုတောက်လျှောက်တက်တည်ပြနေတယ်လို့လက်တလောဖြစ်နေတာတွေဟာအမတန်မှဆိုးရွားလွန်းတယ်လို့လည်းဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်စီးရနိုင်ငံမြောက်ပိုင်းအလက်ပိုမြို့ကနေတပုန်နေနဲ့ရက်သားတွေကိုကယ်ဆယ်ပြောင်းရွှေ့ပြေးပြလုံနေတဲ့အစီအစဉ်ဟာတရက်နောက်ကျခဲ့ပြီးနောက်ဆုံးအတုရွှေပြောင်းမှုတွေစတင်နေပါပြီအခုဆိုရင်ဘတ်စကားတွေဟာအလက်ပုံမျိုးကနေအရှေ့ဘက်ကနေပြန်ပြီးတော့ထွက်ခွာနေပြီဖြစ်တယ်လို့စီးရီးယားနိုင်ငံအတွင်းမှာရှိနေတဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်ရုရှားသံအမတ်ကြီးဒီသတင်းပတ်စောစောပိုင်းကလုတ်ကြံခံရမှုဟာမွတ်စလင်ဘာသာရေးခေါင်းဆောင်ဖတ်တူလာဂူလန်ရဲ့ကွန်ရက်အဖွဲ့ကနေလုတ်ဆောင်ခဲ့တယ်ဆိုတာတန်တရားရှိစရာမရှိဘူးလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်
တရင်ချင်းချုပ်ကိုဥဆံမွေကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစည်းအဝေးထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီး engineer ကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်မရှားဖုံပါကြာတာပရင်းနေမနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.